Welcome to the Voice of America in Burmese.
မင်္ဂလာနက်နက်ခင်ပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်နိုဝင်ဘာလ26ရက်ကြာသပတေးနေ့မနေ့6နိုင်ကနေ9နိုင်ထိအစီအစဉ်တွေကို line to meter 24 30နဲ့40တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီမှာရှားဖောင်ပါဒီမနေ့အတွက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးသွားမှာပ
ါမင်္ဂလာနံနက်ခင်ပါခင်ဗျာကျွန်တော်ဆံမှုတွေပါအခုမနေ့မှာထူးခြားတဲ့သတင်းတွေကတော့အခုသတင်းပတ်ကုံကျေးဇူးတော်နေ့အခါသမယမှာအကြမ်းဖက်သမားတွေရဲ့ချင်းချောက်မှုမရှိစေရဘူးလို့သမ္မတဘရက်အိုဘားမားကအမေရိကန်ပြည်သူလူထုကိုအာမခံချက်ပေးလိုက်ပါတယ်ဘယ်လ်ဂျီယမ်ဘရက်ဆဲလ်မှာစာတင်ကြောင်းနေနဲ့ယထာပူရာယုတ်တချို့ပိတ်ထားတာကိုအခုပြန်ပြီးတော့ဖွင့်ပေးလိုက်ပါတယ်ဒီလိုသတင်းတွေနဲ့အတူထူးခြားတဲ့နိုင်ငံတကာသတင်းတွေကိုမတ်နန္ဒာချန်နဲ့အတူတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
ကောင်းပါပြီရှင်ဒီနေ့နိုဝင်ဘာလ25ရက်နေ့မှာကြာရောက်တဲ့အမျိုးသမီးများအပေါ်အကြမ်းဖက်မှုပပျောက်ရေးအထိမ်းအမှတ်နေ့မှာကုလသမဂ္ဂအတွင်းမှုချုပ်ဘန်ကီမူကဘာရီမတ်ချက်ပေးပြောဆိုခဲ့ပါတယ်လေ
Ending violence against women and girls as a top priority for achieving the United Nations founding mission of peace and development
အပြည့်စုံကိုနောက်ပိုင်းမှာနားဆင်ရမှာပါဒါအပြင်မြန်မာနိုင်ငံကမြေမြုပ်မိုက်အကြောင်းမြန်မာနိုင်ငံမှာအသုံးများတဲ့ကွန်ပျူတာနည်းပညာမိုဘိုင်းခွင့်အကြောင်းနဲ့ရိုဟင်ဂျာတွေအကြောင်းပြက်ကလေးထုတ်သူဖမ်းဆီးခံရတဲ့အကြောင်းတုံ့ပြန်မှုတွေကိုလည်းကြားကြဖို့ရှိပါတယ်။အခုတော့ကြာတာပတိနေမနဲ့နောက်ဆုံးရသတင်းတွေကိုဦးစံမိုးဝေနဲ့မအနန္ဒာချန်တို့ကကြေညာပေးပါဦးရှင်
။ Paris, Beirut နဲ့ Tunis အစရှိတဲ့မြို့တွေကို Islamic စစ်သွေးကြတွေကတိုက်ခိုက်ခဲ့တာပါလို့ပြောဆိုခဲ့ပြီးတဲ့နောက်အခုသတင်းပတ်ကိုကျေးဇူးတော်နေ့အခါသမယမှာအကြမ်းဖက်သမားတွေရဲ့ချင်းချောက်မှုမရှိစေရပါဘူးလို့အမေရိကန်သမ္မတဘရက်အိုဘားမားကအမေရိကန်ပြည်သူလူထုကိုအာမခံချက်ပေးလိုက်ပါတယ်။သမ္မတအိုဘားမားကအမေရိကန်ပြည်သူလူထုထံကို6မိနစ်ကြာထုတ်ပြန်တဲ့ဗိုလ်ထုနဲ့ကြေညာချက်မှာအမေရိကန်ပြည်ထောင်စုကအကြမ်းဖက်မှုတံပြန်ချေမှုန်းရေးစစ်တပ်ထောက်လှမ်းရေးနဲ့ရဲတပ်ဖွဲ့စတာတွေဟာပြည်တွင်းကပြည်ပမှာပါဖြစ်ပွားနေတဲ့ချင်းချောက်မှုတွေကိုတစ်ချိန်လုံးစောင့်ကြည့်နေပါတယ်လို့ပြောဆိုလိုက်ပါတယ်။တကယ်တိကျတေချာတဲ့ယုံကြည်ရတဲ့ချင်းချောက်မှုမျိုးကြုံရပြီဆိုရင်ပြည်သူလူထုကိုအသိပေးမှဖြစ်ပါတယ်ပြည်သူလူထုအနေနဲ့ကိုယ်လုတ်เสียရှိတာကိုပုံမှန်အတိုင်းနုံနုံကြကြလုတ်ကင်နိုင်ကြစေဖို့အတွက်လုံရိုးလုံစင်ဖြစ်ပါတယ်ဆိုပြီးတော့လေသမ္မတကပြောဆိုပါတယ်သမ္မတဟာအမိမီကာကွယ်ရေးဝန်ကြီးဂျက်ဂျန်ဆန် FBI ညွှန်ကြားရေးမှူးဂျိမ်းစ်ကော်မီရှေ့နေချုပ်လော်ရီတာလန့်ချ်တို့ခြံညံပြီးတော့ IS Islamic စစ်သွေးကြွတွေပေါ်တိုက်ခိုက်ချေမှုန်းနေတဲ့အောင်မြင်မှုအခြေအနေတွေကိုလည်းအတည်ပြုပြောကြားခဲ့ပါတယ်အီရန်နဲ့ဆီးရီးယားနိုင်ငံတွေအတွင်းလေကြောင်းတိုက်ခတ်မှုတွေ8000ကျော်ကိုအမေရိကန်ကပြုလုပ်ခဲ့ပြီးဖြစ်ပါတယ်။ကျေးဇူးတော်နေ့အခါသမယပွဲကျင်းပဖို့အတွက်တန်းနဲ့ချီတဲ့အမေရိကန်ပြည်သူတွေဟာခရီးသွားခဲ့ကြပါတယ်။လေစိတ်တွေမိသားဘူရာယုံတွေမြို့တော်ဝါရှင်တန် DC အစရှိတဲ့အရက်တွေမှာလုံခြုံရေးတွေတင်းတင်းကြပ်ကြပ်စီစဉ်ထားတာကိုတွေ့ရပါတယ်။အမေရိကန်နိုင်ငံသားတွေအနေနဲ့အားလက်ရက်မှာပုံမှန်အတိုင်းလှုပ်ဆောင်စရာရှိတာကိုလှုပ်ဆောင်ကြဖို့နဲ့အမိမီလုံခြုံရေးဌာနဟာတတိယဝရီးယကြီးကြီးထားပြီးတော့လှုပ်ဆောင်နေပါတယ်လို့သမ္မတကဘူရူးနေထုတ်ပြန်ချက်မှာပြောဆိုထားပါတယ်။နိုင်ငံတော်ကျေးဇူးတော်နေ့အဖြစ်အင်ပီရိုရဲ့နှင်းစီဥယျာဉ်မှာပြုလုပ်တဲ့အခမ်းအနားမှာသမ္မတဥပမာကကျက်စင်နှစ်ကောင်ကိုဘေးမဲ့လွှတ်ပေးလိုက်ပါတယ်။ဒီခမ်းအနားမှာအမေရိကန်မိသားစုတွေအတွက်နှွေးထွေးမှုလုံခြုံမှုနဲ့ကျန်းမာရေးစတဲ့အရာတွေအတွက်စုမွန်တောင်းတဲ့အစီအစဉ်ပြုလုပ်တဲ့ကျေးဇူးတော်နေ့အခမ်းအနားဖြစ်ပါတယ်။ကျက်စင်နှစ်ကောင်ဟာ18ပတ်ရွေသားဖြစ်ပြီးတော့အလေးချိန်ပေါင်40ရှိတယ်လို့သိရပါတယ
်ဒီလစောပိုင်းကပြင်သစ်နိုင်ငံပဲရစ်မြို့အကြမ်းဖက်တိုက်ခိုက်ခံခဲ့ရပြီးတဲ့နောက်ပိုင်းဘယ်လ်ဂျီယံနိုင်ငံမြို့တော်ဘရပ်ဆဲလ်မှာလည်းတိုက်ခိုက်ခံရမဲ့အန္တရာယ်တွေကြောင့်တမြို့လုံးမှာအဝင်အထွက်သွားလာလှုပ်ရှားမှုတွေမလုပ်ဖို့ပိတ်ပင်ခဲ့ပြီး၄ရက်အကြာမနေ့ဗုဒ္ဓဟူးနေ့ကတော့လက်နက်ကန်ရဲအရာရှိတွေရဲ့လုံခြုံရေးစောင့်ကြပ်မှုတွေနဲ့စာတင်ကျောင်းတွေနဲ့မြေထားဘူတာယုံတချို့တဝက်လောက်ကိုပြန်ဖွင့်ပေးလိုက်ပါတယ်။ဒါပေမဲ့လည်းစိုးရင်ရလောက်တဲ့အထိတိုက်ခိုက်ခံရမဲ့ချိန်ချောက်မှုတွေရှိနေတော့မယ်လို့အာဏာပိုင်တွေကပြောဆိုထားတဲ့အတွက်ဘရပ်ဆဲလ်မှာအမြင့်ဆုံးအဆင့်သတိပေးချက်ထုတ်ပြန်ထားစေလဲဖြစ်ပါတယ်။အရေးပေါ်အခြေအနေတွေကြောင့်စနေနေ့ကဈေးဆိုင်တွေအကြောင်းတွေနဲ့မြေအောက်ဘူတာယုံတွေကိုပိတ်ထားဖို့ထုတ်ပြန်ခဲ့တဲ့အမိန့်ကိုအခြေအနေတွေအပြောင်းလဲမရှိဘူးဆိုရင်တနင်္လာနေ့မှာရုပ်သိမ်းပေးမှာဖြစ်တဲ့အကြောင်းအာဏာပိုင်တွေကပြောဆိုထားပါတယ်။ဘရပ်ဆဲလ်မြို့တော်မှာတော့ကျောင်းတွေကိုအကာအကွယ်ပေးဖို့အတွက်ရဲလုံခြုံရေး300လောက်ကိုတိုးချထားပါတယ်။တချို့လုံခြုံရေးရဲအရာရှိတွေကတော့ကလေးတွေကိုမိဘတွေကကျောင်းလာပို့တဲ့အချိန်ကျောင်းဂိတ်ပေါက်ဝတွေမှာလုံခြုံရေးစောင့်ချက်ပေးခဲ့ပါတယ်
။ရုရှားတိုက်လေယာဉ်ကိုတူရကီနိုင်ငံကပစ်ချခဲ့တဲ့လုပ်ရဟာကြိုတင်စီစဉ်ဆောင်ရွက်တဲ့ရန်စတဲ့လုပ်ရဖြစ်ပေါ်ရှိတဲ့အကြောင်းရုရှားနိုင်ငံကြီးဝန်ကြီးစာဂျီလာဗရော့ဖ်ကပို့ထူးနေမှာပြောဆိုပါတယ်။ ဒါပေမဲ့ရုရှားဟာတူရကီနဲ့စစ်မတိုက်ပါဘူးလို့လည်းသူကပြောပါတယ်။ဒီဖြစ်ရကြောင့်တူရကီနိုင်ငံနဲ့ဆက်ဆံရေးကိုရုရှားဘက်ကပြန်ပြီးတော့တုံ့သက်ရလိမ့်မယ်ဖြစ်တယ်လို့လည်းမစ္စတာလာဗရော့ကပြောပါတယ်။သူ့အနေနဲ့တူရကီနိုင်ငံကိုတွားရောက်ဖို့အစီအစဉ်ကိုဘရူးနေမှာဖျက်သိမ်းလိုက်ပါတယ်။ဒါပေမဲ့နိုင်ငံသားရေးဝန်ကြီးနှစ်ဦးကြားဆက်တွယ်ပြောဆိုခဲ့ကြပြီးတော့မကြာခင်မှာသူတို့တွေ့ဆုံကြဖို့ရှိတယ်လို့လည်းဆိုပါတယ်။ရုရှားတိုက်လေရင်ကိုပစ်ချခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးတော့တူရကီနဲ့ရုရှားနိုင်ငံသားရေးဝန်ကြီးတွေကြားမှာတယ်လီဖုန်းနဲ့ဆက်သွယ်ပြီးတော့ဆွေးနွေးခဲ့ကြမှုတွေရှိတဲ့အကြောင်းရုရှားနိုင်ငံသားရေးဝန်ကြီးဌာနကပြောဆိုပါတယ်ခင်ဗျာ
။အမေရိကန်တပ်ဖွဲ့တွေကအာဖဂန်နစ္စတန်နိုင်ငံခွန်ဒူးစ်မြို့ကဆေးရုံတရုံကိုပစ်မှန်းလို့အထင်မှားပြီးတော့နိုင်ဝက်ကြတိုက်ခိုက်ခဲ့တဲ့အတွက်ဆရာဝန်အများပြားနဲ့လူနာတွေအပါအဝင်လူပေါင်း30မကတေဆုံးခဲ့ရတယ်လို့အမေရိကန်စစ်ဘက်စုံစမ်းစစ်ဆေးမှုတစ်ခုကဖော်ပြလိုက်ပါတယ်။တာလီဘန်တွေသိမ်းပိုက်ထားတယ်လို့ယုံကြည်ရတဲ့အမျိုးသားလုံခြုံမှုညွှန်ကြားရေးဌာနအဆောက်အုံတစ်ခုကိုအမေရိကန်လေကြောင်းနဲ့ကူတိုက်ပေးဖို့အာဖဂန်တပ်ဖွဲ့တွေကတောင်းဆိုခဲ့တယ်လို့အာဖဂန်မှာရှိတဲ့အမေရိကန်နဲ့နိုင်ငံတကာတပ်ဖွဲ့တွေရဲ့တပ်မှုဗိုလ်ချုပ်ကြီးဂျွန်ကမ်ဘဲလ်ကပြောဆိုပါတယ်။အဲ့ဒီအဆောက်အုံအစားနေစည်းမထဆရာဝန်များအဖွဲ့ MSF ရဲ့ကုသိုလ်ဖြစ်ဆေးရုံကို AC 130လေတပ်သားတွေက211ချိန်တိတိဘုံကျဲတိုက်ခိုက်ခဲ့ကြတယ်လို့အစီရင်ခံစာမှာဖော်ပြထားပါတယ်။ဒါဟာဝမ်းနည်းစရာကောင်းတဲ့မှားယွင်းမှုလို့ကန့်ဘဲကကပူးမြို့တော်မှာဗုဒ္ဓဟူးနေ့ကပြောကြားခဲ့ပါတယ်။လူတွေရဲ့မှားယွင်းမှုလူတွေရဲ့ရှောင်လွှဲနိုင်တဲ့မှားယွင်းမှုလို့လည်းပြောဆိုခဲ့ပါတယ်။
UAV ဝိကန်တန်ရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ယူအမေရိကန်တံမြန်မာပိုင်းစီစဉ်ကကြာတာပရင်းနေမနဲ့ခင်မြန်မာနဲ့နိုင်ငံတကာသတင်းတွေဆက်လက်ပြီးတော့ကြီးညာနေပါတယ်။ပြီးခဲ့တဲ့စနေနေ့ကကချင်ပြည်နယ်ဖားကန်ဒေသလုံခင်ကျေးရွာအုပ်စုတင်မှာစွန့်ပစ်မီးစားပုံပြိုကျရာကနေပြိမိပြီးတော့တေဆုံးတဲ့သူတွေကိုရှာဖွေနေတာကိုမနေ့ကနေ့ကင်းမှာရပ်ဆိုင်းလိုက်ပြီးဖြစ်ပါတယ်။ရှာဖွေတွေ့ရှိတဲ့ရုပ်အလောင်း114လောင်းရှိပြီးတော့မရှာဖွေသေးနိုင်တဲ့ရုပ်အလောင်း10ခန်းလောက်ထပ်မံပြီးတော့ကြန့်ရှိနေနိုင်တယ်လို့ဒေသခံတွေကခန့်မှန်းထားကြပါတယ်။ရှာဖွေတာရက်ဆိုင်ကြီးမှာပြုတ်ကျတဲ့ဘောလုံးကွင်းတစ်ကွင်းစာလောက်ရှိတဲ့မြေပုံစာရဲ့ထက်ဝက်ကျော်လောက်ရှိသေးတာကြောင့်ဆက်လက်ရှာဖွေမယ်ဆိုရင်တေဆုံးသူအလောင်းတွေပိုးပြီးတော့များပြားလာနိုင်မယ်လို့ခန့်မှန်းပြောဆိုကြပါတယ်ပြုတ်ကျတဲ့မြေအောက်မှာတဲအလုံး80ကျော် 80 နီးပါးပါသွားတယ်လို့လည်းဒေသခံတွေကပြောဆိုပါတယ်နောက်ထပ်မဖော်သေးနိုင်တဲ့အလောင်း80လောက်ကျန်ပြီးတော့တည်တဲ့လူ200လောက်ရှိနိုင်တဲ့အကြောင်းဒေသခံတွေက VOA ကိုပြောဆိုပါတယ်မြေစာပုံပြီးတော့တေဆုံးသွားတဲ့သူတွေရဲ့မိသားစုဝင်တွေကိုကချင်ပြည်နယ်အစိုးရဌာနဆိုင်ရာနဲ့ကြောက်မြက်ကုမ္ပဏီတွေကဂယုနာကြီးထောက်ပံ့ပေးခဲ့တယ်လို့လည်းဖက်ကံမြို့နယ်အုပ်ချုပ်ရေးမှူးရုံးကဒုဦးစီးမှူးဒေါ်နီလာမြင့်ကပြောဆိုပါရယ်ကချင်ပြည်နယ်အစိုးရအဖွဲ့ကတော့တေဆုံးသူတဦးချင်းကိုလူတယောက်ကိုတိမ့်နှုံပြည်နယ်လဝကက2သိန်းလူကယ်ပြန့်အဖွဲ့ကတော့အမည်စင်းတည်တဲ့သူတွေရဲ့83ဦးအတွက်တဦးကို3သိန်းစီနှုံနဲ့83သိန်းပြီးတော့မြန်မာနိုင်ငံချက်ချင်းဒီအတင်းက83ဦးအတွက်83သိန်းကျောင်းမြတ်လုပ်ငန်းရှင်များအသင်းကတဦးကို3သိန်းလုံးနဲ့အကူအညီတွေထောက်ပံ့ပေးထားတယ်လို့လည်းပြောဆိုပါရယ်။နောက်ထပ်တည်ဆုံတဲ့သူအမည်စင်းနေလဲပေါ်လာခဲ့ရင်ထပ်မံပြီးတော့ထုတ်ပေးသွားမယ်လို့ဆိုပါရယ်။ကချင်ပြည်နယ်အမှတ်1မဲဆန္ဒနယ်ကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးခက်ထိန်နန်ကတော့ဒီလိုအဖြစ်မျိုးတွေထပ်မံပြီးတော့မဖြစ်ပွားစေဖို့အတွက်အမျိုးသားလွှတ်တော်မှာအရေးကြီးအဆိုတင်သွင်းသွားမယ်လို့လည်းပြောပါရယ်။ဖားကန်ဒေသမှာဒီလိုစွန့်ပစ်မြေစာပုံတွေကြောင့်ပြိုကျမှုကနှစ်တိုင်းလုံးလို့ဖြစ်ပွားနေပြီးတော့ဒီနှစ်မှာအနည်းဆုံး5ချိန်ဖြစ်ပွားခဲ့ရမှာအခုနောက်ဆုံးတစ်ချိန်ဖြစ်တဲ့အဖြစ်ကတော့တေဆုံးမှုအများဆုံးလို့သိရပါတယ်ခင်ဗျာ
ထိုင်းနိုင်ငံရဲ့ကြီးမားဆုံးဈေးကွက်ဖြစ်တဲ့ဥရောပကိုတင်ပို့မဲ့ကြက်သားဆက်ယုံတွေကပြည်ပအလုံသမားတွေဟာအလုံရှင်တွေရဲ့မတော်မတရားမှုတွေကိုခံနေကြရတယ်လို့ Sweet Watch နဲ့ Fin Watch အဖွဲ့နှစ်ခုကဗုဒ္ဓဟူးနေ့ကအစီရင်ခံစာထုတ်ပြန်ခဲ့ပါတယ် Trap in the Kitchen Wall မျိုးပေါ်ကြောင်ကဘာမှာပိတ်မိနေခြင်းဆိုတဲ့အစီရင်ခံစာထဲမှာမြန်မာနဲ့ကမ္ဘောဒီးယားလိုအိမ်နီးချင်းနိုင်ငံတွေကရွှေပြောင်းလုံသမားတွေဟာထိုင်းနိုင်ငံရဲ့ကြက်သားလုပ်ငန်းတွေမှာခေါင်းပုံဖြတ်ခံနေကြရပြီးကျွေးတင်ကျွန်ဖြစ်ကြရတယ်လို့လည်းဖော်ပြထားပါတယ်ဆက်ယုံကိုပြည်ပကလာရောက်စစ်ဆေးသူတွေဟာအစားအစာလုံခြုံတန့်ရှင်းမှုကိုသာစစ်ဆေးပြီးအလုံသမားတွေရဲ့အခြေအနေထက်အဲ့ဒါကိုသာအလေးထားခဲ့ကြတယ်လို့သူတေတီတွေကပြောကြောင်းကိုကားဖော်ပြထားတာဖြစ်ပါတယ်ဥရောပကိုစက်သားတင်သွင်းတဲ့ထိုင်းကုမ္ပဏီ၄ခုပိုင်ဆက်ယုံ၆ယုံမှာ Sweet Watch နဲ့ Fin Watch တို့ကတွဲဆုံမေးမြန်းပြီးတော့အချက်လက်တွေကောက်ခံခဲ့တာဖြစ်ပါတယ်။အဲ့ဒီအဖွဲ့ရဲ့တွေ့ရှိချက်အရအိနီးချင်းနိုင်ငံတွေကလာရောက်အလုပ်လုပ်ကင်သူတွေဟာပွဲစားတွေနဲ့လှုပ်ရှင်တွေကနေသူတို့ရဲ့ passport တွေကိုတင်ထားပြီးသူတို့ရတဲ့လာကတွေကလည်းပွဲစားကတွေအစမတန်ဖြတ်ယူတာခံကြရတယ်လို့အစီရင်ခံစာထဲမှာဖော်ပြထားပါတယ်။အဲ့ဒီစက်ယုံလေးယုံမှာကလေးလုံအာအသုံးပြုကြတာကိုလည်းတွေ့ရှိရပါတယ်။
အိန္ဒိယထိရောက်တဲ့ကက်ရှမီးယားဒေသမှာတပ်စခန်းတစ်ခုကိုလက်နက်ကင်အများပြားကဒီကနေ့ဝင်တိုက်ခဲ့ရမနေ့ကဝင်တိုက်ခဲ့ရမှာလက်နက်ကင်၃ဦးနဲ့နောက်ထပ်လူတစ်ယောက်ထက်မနေ့တေဆုံးသွားတယ်လို့အိန္ဒိယစစ်တပ်နဲ့ရဲတပ်ဖွဲ့တာဝန်ရှိသူတွေကပြောပါရယ်အိန္ဒိယနဲ့ပါကစ္စတန်ပိုင်နဲ့ကြားမှာလက်နက်အပြစ်ဆုံးနဲ့စောင့်ချက်နေတဲ့နေဆက်နားမှာလက်နက်ကင်တွေကတနတ်တီလက်ပစ်ပုံးတွေတုံးပြီးတော့တိုက်ခိုက်သွားကြတာဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါရယ
်
ကြာတာပြည်မနဲ့နောက်ဆုံးရသတင်းတွေကိုဦးစံမိုးဝင်နဲ့မနန္ဒာချန်တို့ကကြီးညာပေးခဲ့တာပါအခုတော့သတင်းဆောင်မတွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုဇက်တိုက်ထုတ်လွှင့်ပေးပါတော့မယ်အရင်ဦးဆုံးအနေနဲ့နိုင်ငံတကာမျိုးသမီးများပေါ်အကြမ်းဖက်မှုပပျောက်ရေးအထိမ်းအမှတ်နဲ့ဖြစ်တဲ့နိုဝင်ဘာလ25ရက်နေ့ကနေစပြီးတော့အမျိုးသမီးများပေါ်ခွဲခြားဆက်ဆံတာတွေလင်းငါပေါ်ခြေကံတဲ့အကြမ်းဖက်မှုတွေအဆုံးသတ်စေဖို့အတွက်ရည်ရွယ်တဲ့16ရက်ကြာလိမ္မော်ရောင်လှုပ်ရှားမှုတစ်ခုကိုကုလသမဂ္ဂကနေဦးဆောင်ပြီးတော့စတင်လှုပ်ဆောင်နေပါပြီ။ဒီအကြောင်းပြေဆုံးကိုတော့စုစည်းထားတဲ့ဓမ္မအပဲတင်ပြပေးပါမယ်ရှင်။ယခုနှစ်နိုင်ငံတကာအမျိုးသမီးများပေါ်ကြမ်းဖက်မှုပပျောက်ရေးအထိမ်းအမှတ်နေ့ကို Orange the World ဆိုတဲ့ခေါင်းစဉ်နဲ့လိမ္မော်ရောင်လှုပ်ရှားမှုတစ်ခုကိုကုလသမဂ္ဂကနေဦးဆောင်ပြီးလှုပ်ဆောင်နေပါတယ်။ဒီ Orange the World ဆိုတဲ့လိမ္မော်ရောင်လှုပ်ရှားမှုကိုနိုင်ငံတကာလူအခွင့်အရေးနေ့ဖြစ်တဲ့ဒီဇင်ဘာလ10ရက်နေ့အထိပြုလုပ်သွားမှာဖြစ်ပါတယ်။ကမ္ဘာတဝန်းမှာရှိတဲ့အမျိုးသမီးနဲ့မိန်းကလေးငယ်တွေအကြမ်းဖက်ခံရတာနဲ့ပတ်သက်ပြီးပုံမမီမောင်းထိုးပြသနိုင်ဖို့အတွက်16ရက်ကြာတဲ့လှုပ်ရှားမှုကိုနိုင်ငံပေါင်း80မှာအထိမ်းအမှတ်ပွဲပေါင်း450ကျော်ပြုလုပ်သွားမှာဖြစ်ပြီးတော့ချီတက်ဆန္ဒပြမှုတွေမိခွန်းပြောကြားတာတွေစုယုံတာတွေအပြင်လူမှုကွန်ရက်ပေါ်ကလှုပ်ရှားမှုတွေနဲ့ရုတ်တံအကနဲ့တရုတ်ဖို့ပြသမှုတွေကိုလှုပ်ဆောင်သွားကြမှာဖြစ်ပါတယ်။ဒါအပြင်ဥရောပကော်မရှင်အဆောက်အဦနဲ့ Nigrophone ရေဒဂွန်တွေကိုလည်းလိမ္မော်ရောင်အတွင်ဖြစ်မိမောင်းထိုးလှုပ်ဆောင်သွားဖို့ရှိတယ်လို့ခေါင်ကိုနဲ့ဒိမနိုင်ငံကထင်ရှားတဲ့နေရာတချို့မှာလည်းလိမ္မော်ရောင်အစင်းဖြစ်မိမောင်းထိုးလှုပ်ဆောင်သွားမှာဖြစ်ပါတယ်။နိုဝင်ဘာလ25ရက်နေ့ကနေဒီဇင်ဘာလ10ရက်နေ့ကြားမှာရှိတဲ့အဓိကထိမ်းမနေ့တွေကတော့နိုဝင်ဘာလ29ရက်နေ့မှာကြာရောက်တဲ့နိုင်ငံတကာအမျိုးသမီးများလူအခွင့်အရေးကာကွယ်စောင့်ရှောက်သူများအနေနဲ့ဒီဇင်ဘာလ1ရက်နေ့မှာကြာရောက်မဲ့ကမ္ဘာ AIDS နေ့တွေပါဝင်ပါတယ်။အမျိုးသမီးများပေါ်ကြမ်းဖက်မှုပပျောက်စေဖို့ရည်ရွယ်တဲ့16ရက်ကြာလိမ္မော်ရောင်လှုပ်ရှားမှုနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမူကအခုလိုပြောပါတယ်
။ Ending violence against women and girls as a top priority for achieving the United Nations founding mission.or peace development
အမျိုးသမီးများမင်္ဂလာငယ်ရေးအပေါ်အကြမ်းဖက်မှုတွေအဆုံးသတ်စေရေးဟာညဉ့်ညံရေးဖွံ့ဖြိုးတိုးတက်ရေးနဲ့လူခွင့်ရေးရည်ရွယ်ချက်နဲ့ဖွဲ့စည်းထားတဲ့ကုလသမဂ္ဂရဲ့ထိပ်ဆုံးဦးစားပေးလုပ်ငန်းတရဖြစ်ပါတယ်။ဒါကြောင့်ကျွန်တော်ရဲ့ပထမအဆုံးစတင်အလုပ်ဝင်တဲ့ရက်မှာပဲအမျိုးသမီးများမင်္ဂလာငယ်ရေးအပေါ်ဖိနှိပ်ချုပ်ချယ်တဲ့အတွေးခေါ်တွေကိုပြောင်းလဲပြစ်နိုင်ဖို့အတွက်အခွင့်အရေးရတိုင်းကျွန်တော်ထုတ်ဖော်ပြောဆိုလေ့ရှိပါတယ်
။ကုလသမဂ္ဂရဲ့အဆိုအရအကြမ်းဖက်ခံရတဲ့အမျိုးသမီးနဲ့မင်္ဂလာငယ်တွေရဲ့ကိန်းဂဏန်းဟာမယုံနိုင်လောက်အောင်တိတ်များလွန်းနေတယ်လို့ဆိုပါရယ်။ကဘာတဝမ်းမှာရှိတဲ့အမျိုးသမီး35ရာခိုင်နှုန်းဟာသူတို့ရဲ့ဘဝမှာရုပ်ပိုင်းဆိုင်ရာဒါမှမဟုတ်လိင်ပိုင်းဆိုင်ရာအကြမ်းဖက်မှုခံရပြီးတချို့နိုင်ငံကအမျိုးသမီးတွေဆိုရင်9ချိန်ကနေ10ချိန်အထိညှိမှန်းနှိပ်စက်ခံခဲ့ရတယ်လို့ကုလသမဂ္ဂကပြောပါရယ်။ကဘာတဝမ်းမှာရှိတဲ့အမျိုးသမီး38ရာခိုင်နှုန်းဟာသူတို့နဲ့အတူနေတဲ့အမျိုးသားတွေရဲ့တပ်ဖြတ်တာခံရတယ်လို့လည်းဆိုပါရယ်။ဒါ့အပြင်အရှေ့အလယ်ပိုင်းနဲ့အာဖရိကဒေသမှာရှိတဲ့နိုင်ငံပေါင်း29နိုင်ငံမှာရှိကြတဲ့မိန်းကလေးငယ်နဲ့အမျိုးသမီးခန့်မှန်းခြေ133သန်းဟာလိင်အင်ကာဖြတ်တောက်မှုတွေခံနေရတယ်လို့လည်းကုလသမဂ္ဂကဆိုပါတယ်။တစ်ချိန်တည်းမှာပဲနိုဝင်ဘာလ25ရက်နေ့နိုင်ငံတကာအမျိုးသမီးအကြမ်းဖက်မှုပပျောက်ရေးနေ့အထိမ်းအမှတ်နေ့မှာမြန်မာနိုင်ငံကလူအခွင့်အရေးလှုပ်ရှားတဲ့အဖွဲ့တွေထဲကနှစ်ဖွဲ့ဖြစ်တဲ့အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံနဲ့ရှမ်းလူအခွင့်အရေးမန်နိုင်တို့ကလည်းမြန်မာနိုင်ငံတွင်းအထူးသဖြင့်တိုင်းရင်းသားဒေသတွေမှာအမျိုးသမီးအကြမ်းဖက်မှုတွေဆက်လက်ရှိနေသေးတာကိုထောက်ပြတဲ့ကြေညာချက်နဲ့အစီရင်ခံစာတွေထုတ်ပြန်ခဲ့ပါတယ်။
မြန်မာနိုင်ငံအတွင်းမှာအမျိုးသမီးနဲ့ကလေးငယ်တွေဟာအကြမ်းဖက်မှုပေါင်းစုံရင်ဆိုင်ခံစားနေကြရဆဲဖြစ်ပြီးအထူးသဖြင့်စစ်ပွဲဖြစ်တဲ့နေရာတွေကအမျိုးသမီးတွေဟာအစိုးရစစ်တပ်ရဲ့လိမ်ပိုင်းဆိုင်ရာအကြမ်းဖက်ခံရတာတွေရှိနေတယ်လို့အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဗတိပခဒေသမှာအကြမ်းဖက်ခံရတဲ့အမျိုးသမီးတွေရဲ့အကြောင်းနဲ့ပတ်သက်ပြီးတော့အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံကမူဝါဒရေးရာဦးဆောင်အဖွဲ့ဝင်တဦးဖြစ်တဲ့ဒေါ်မုန်နယ်လီကအခုလိုပြောပါတယ်
။ကျမတို့ရဲ့ဗီဒီယိုစစ်ကြောင့်ဖြစ်တယ်ဆိုတဲ့ဟာပေါ့နော်။အထူးသဖြင့်ဒီတိုင်းဒေသတွေမှာဆိုလို့ရှိရင်အမျိုးသမီးတွေကမတရားကိုအကြမ်းဖက်ခံရတယ်။ဒီထက်ပိုပြီးတော့ဆူဆူဝါးဝါဖြစ်တာကအစိုးရစစ်တပ်ပေါ့နော်။ဒီစစ်တပ်ကနေပြုချင်းနဲ့အကြမ်းဖက်မှုကတော့ပိုဆူဆူဝါးဝါဖြစ်နေတာပေါ့နော်။ပြီးလို့ရှိရင်တချို့ဆိုလို့ရှိရင်လိမ်ပိုင်းဆိုင်ရာအကြမ်းဖက်ပြီးတော့အသက်ခံရတဲ့အဆင့်အထိပေါ့နော်။ရောက်နေတဲ့ဒီအမျိုးသမီးတွေရဲ့ဘဝလုံခြုံမှုရှိတဲ့ကိစ္စတွေကဒီလင်းစစ်ဆိုတဲ့အရာနဲ့ဆက်ဆက်မှုအများကြီးရှိနေတာ
။ဒါအပြင်2015ခုနှစ်ဧပြီလကနေစပြီးတော့ရှမ်းပြည်နယ်အရှေ့ပိုင်းနဲ့တောင်ပိုင်းဒေသတွေမှာအစိုးရစစ်တပ်ကနေလိမ်ပိုင်းဆိုင်ရာအဓမ္မပြုကျင့်မှုပေါင်း၈ခုရှိခဲ့တယ်လို့ရှမ်းလူအခွင့်အရေးမှန်တိုင်အဖွဲ့ကမှတ်တမ်းပြုစုထားကြောင်းစင်ခန်းစာမှာဖော်ပြထားပါတယ်။နိုဝင်ဘာလ25ရက်နေ့နိုင်ငံတကာအမျိုးသမီးများအပေါ်အကြမ်းဖက်မှုပပျောက်ရေးနေ့ကို1996ခုနှစ်ဒီဇင်ဘာလ18ရက်နေ့မှာကျင်းပတဲ့54ချိန်မြောက်ကမ္ဘာကုလသမဂ္ဂအထူးထွေးညီလာခံရဲ့83ချိန်မြောက်မျက်နှာစုံရင်အစည်းအဝေးမှာဆုံးဖြတ်ချက်ချခဲ့တာဖြစ်ပါတယ်ရှင
်။ကြရရှင်များရှင်ရွေးကောက်ပွဲမှာအနိုင်ရထားတဲ့မြူသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ခေါင်းဆောင်အဖြစ်ဒေါ်ဆန်းစုကြည်ဟာအစိုးရတစ်ကိုဦးဆောင်မှုရှိနေပါတယ်။အခြေခံဥပဒေအရသမ္မတဖြစ်ခွင့်မရှိပေမဲ့သမ္မတအထက်ကတာဝန်ယူမယ်လို့ပြောထားတဲ့ဒေါ်ဆန်းစုကြည်ကိုတိုင်းပြည်ခေါင်းဆောင်အဖြစ်သောရရှင်တို့အနေနဲ့ဘယ်လိုယာရုတာဝန်မျိုးကိုယူဆခြင်းကြပါသလဲ။လက်ရှိနိုင်ငံရဲ့အခြေအနေအရဘယ်လိုယာရုတာဝန်မျိုးကအသင့်တော်ဆုံးဖြစ်နိုင်မယ်လို့ထင်ကြပါသလဲဆိုတာကိုတော့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-9995 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဓာတ်ရိုက်လေးလိုက်ဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။တရရည်လိုက်စီစဉ်ကကြည့်ကြပါရစေ
။စနေနေ့ညတရရည်လိုက်အစီအစဉ်မှာသောရရှင်တွေပါဝင်ဆွေးနွေးကြဖို့ထမှန်ဖိတ်ခေါ်ပြစေရှင်။အခုဆက်လက်ပြီးတော့မြန်မာပြည်ဟာကမ္ဘာမှာမြေမြုပ်မိုင်းကြောင့်ထိခိုက်သေဆုံးမှုတတိယမြောက်အများဆုံးနိုင်ငံဖြစ်တယ်လို့မြေမြုပ်မိုင်းနဲ့ထပ်ဆင့်ပောက်ကွဲစေသောစစ်လက်နက်ပစ္စည်းများစောင့်ကြည့်လည်လာရေး LCM အဖွဲ့ကပြောဆိုလိုက်ပါတယ်။စစ်တပ်နဲ့တခြားလက်နက်ကိုင်အဖွဲ့အစည်းပါဝင်အစိုးရကထုတ်ပြန်တဲ့တိကျတဲ့စီးရင်သာရှိရင်မြေမြုပ်မိုင်းကြောင့်ထိခိုက်သေဆုံးမှုဟာအခုထက်ပိုများနိုင်တယ်လို့လည်း LCM အဖွဲ့ကမြေမြုပ်မိုင်းစောင့်ကြည့်လေ့လာရေးသုတေသီတဦးကပြောပါတယ်ဒီသတင်းအပြည့်အစုံကိုတော့ VOA သတင်းတော့မမမြင့်ခိုင်ကတင်ပြထားပါတယ်ရှင
်1996ခုနှစ်ကနေ2014နှစ်ကုန်အထိမြန်မာပြည်မှာမြေမြုပ်မိုင်းကြောင့်တေဆုံးသူနဲ့ဒဏ်ရာရသူပေါင်းအနည်းဆုံး 3,900 ကျော်ရှိတယ်လို့မြန်မာပြည်ရဲ့2015ခုနှစ်မြေမြုပ်မိုင်းနဲ့ထပ်ဆင့်ပေါက်ကွဲစေသောစစ်လက်နက်ပစ္စည်းများစောင့်ကြည့်လေ့လာရေး ASEAN အဖွဲ့ရဲ့အစီရင်ခံစာနဲ့ပတ်သက်တဲ့သတင်းစာရှင်းလင်းပွဲမှာမြေမြုပ်မိုင်းစောင့်ကြည့်လေ့လာရေးသုတေသီ Yes Huhua Musa Puan Suan ကပြောဆိုလိုက်ပါတယ်ဒီရေတွက်ဟာရရှိထားတဲ့အမှုတစ်ခုချင်းစီအရာရေတွက်ထားတဲ့စည်ရင်းနာဖြစ်ပြီးတကယ်ကဒီထက်ပိုများနိုင်တယ်လို့သူကဆိုပါတယ်
From the statistics that the landmine monitor
ကျွန်တော်တို့ LCM အဖွဲ့ရဲ့စည်ရင်းစရာတွေကိုခြုံငုံကြည့်ရင်မြန်မာနိုင်ငံဟာကမ္ဘာပေါ်မှာတတိယမြောက်မြေမြုံမိုင်းကြောင့်ထိခိုက်သေဆုံးသူအများဆုံးဖြစ်ပါတယ်။အာဖဂန်နစ္စတန်နဲ့ကိုလံဘီယာကတော့မြေမြုံမိုင်းကြောင့်ထိခိုက်ဒဏ်ရာရသူပထမနဲ့ဒုတိယနေရာကိုအမြဲယူထားလိမ့်ရှိပါတယ်။ဒါပေမဲ့မြန်မာနဲ့အဲ့ဒီနှစ်နိုင်ငံကြားကွာခြားချက်ရှိပါတယ်။အဲ့ဒီနှစ်နိုင်ငံကအစိုးရတွေက1998ခုနှစ်မြေမြုံမိုင်းအသုံးပြုမှုပိတ်ပင်တားဆီးခြင်းစာချုပ်ကိုလက်မှတ်ရေးထိုးထားပြီးဖြစ်တယ်လို့မြေမြုံမိုင်းတွေထပ်မချတော့ပါဘူးမြန်မာနိုင်ငံမှာတော့ရရှိထားတဲ့စီးရင်တွေဟာမှန်ကန်တိကျတဲ့စီးရင်မဟုတ်တယ်လို့စီးရင်ကောက်ယူလို့ရသလောက်ကိန်းကနန်းပဲဖြစ်ပါတယ်တကယ်မှန်ကန်တဲ့စီးရင်သာရမယ်ဆိုရင်အခုတက်ပိုများနိုင်ပါတယ်
အစီအံအဖွဲ့ရဲ့အစီရင်ခံစာမှာမြမကာကွယ်ရေးနဲ့စစ်ပစ္စည်းထုတ်လုပ်ရေးဆက်ယုံကပါစာကမိုင်းရှာစက္ကရာနဲ့ရှာလို့မရတဲ့ပလတ်စတစ်မိုင်းအပါအဝင် ဖြန့်ထွက်လူသက်မိုင်းနဲ့နေမိုင်းတွေကိုထုတ်လုပ်တာတွေရှိသလိုကချင်လွတ်လပ်ရေးအဖွဲ့ KIU နဲ့ဝါပြည်သွေးစည်းညီညွတ်ရေးတပ်မတော် UWSA အပါအဝင်အခြားတိုင်းသားလက်နက်ကိုင်အဖွဲ့တွေအနေနဲ့မြေမြုပ်မိုင်းထုတ်လုပ်တာတွေလည်းရှိတယ်လို့ဖော်ပြထားပါတယ်။မြန်မာအစိုးရအနေနဲ့2012ခုနှစ်ငြိမ်းချမ်းဆွေးနွေးပွဲတွေစတင်တဲ့အချိန်ကစပြီးမြေမြုပ်မိုင်းကြောင့်သေဆုံးသူ448ဦးရှိသလိုပြီးခဲ့တဲ့အောက်တိုဘာမှာလက်မှတ်ရေးထိုးထားတဲ့အပြစ်ခတ်ရစေးသဘောတူစာချုပ်မှာမြေမြုပ်မိုင်းရှင်းလင်းရေးနဲ့ပတ်သက်လို့ဖော်ပြထားပြီးမြေပြည့်ပြည့်စုံမှုတော့မရှိဘူးလို့မြေမြုပ်မိုင်းစောင့်ကြည့်လေ့လာရေးသုတေသီကပြောပါတယ
်
ဒီစာချုပ်ထဲမှာမိုင်းတွေထပ်မချတော့ဘူးမိုင်းတွေရှာဖွေဖြည့်ဆည်းမယ်ဆိုတဲ့အချက်ပါပါတယ်ဒီဟာကိုကြိုဆိုရမှာဖြစ်ပေမဲ့ဒါဟာငြိမ်းချမ်းရေးစာချုပ်မှာပါဝင်ရမယ့်ကဏ္ဍအပြည့်အစုံမဟုတ်ပါဘူးမြန်မာနိုင်ငံမှာငြိမ်းချမ်းတယ်လို့သတ်မှတ်ထားတဲ့ဧရိယာဟာတနိုင်ငံလုံးမဟုတ်သေးပါဘူးမိုင်းရှင်းလင်းရေးတွေကိုဘယ်တော့စတင်မယ်ဆိုတဲ့အချိန်ကာလသတ်မှတ်ချက်လည်းမတွေ့ရပါဘူးအပြည့်ပြည့်ဆိုင်ရာစံနှုန်းတွေအတိုင်းလုပ်ပါမယ်လို့ဖော်ပြထားတာလည်းမရှိပါဘူးအဲ့ဒါကပြဿနာဖြစ်နေပါတယ်
မြန်မာပြည်ဟာမြေမြုပ်မိုင်းအသုံးပြုမှုပိတ်ပင်တားဆီးခြင်းသဘောတူစာချုပ်ကိုသဘောတူလက်ခံထားတဲ့နိုင်ငံတစ်ခုမဟုတ်သေးသလိုမြန်မာပြည်မှာလုံခြုံရေးအခြေအနေကြောင့်မြေမြုပ်မိုင်းရှာဖွေရေးလုပ်ငန်းကိုလည်းစတင်နိုင်ခြင်းမရှိသေးပဲမြို့နယ်ပေါင်း56မြို့နယ်ကိုလည်းမိုင်းအန္တရာယ်ရှိတဲ့မြို့နယ်တွေအဖြစ်သတ်မှတ်ထားစေဖြစ်ပါတယ
်မမမြင့်ခိုင်တည်င်းပြပွချက်ဖြစ်ပါတယ်အခုဆက်လက်ပြီးတော့မွတ်စလင်ရိုဟင်ဂျာတွေအကြောင်းပြက်ကြရင်ကိုထုတ်ဝေခဲ့တဲ့ပုံနှိပ်ထုတ်ဝေသူတွေကိုဖမ်းဆီးပြီးဒဏ်ငွေ10သိန်းစီချမှတ်ခဲ့တဲ့အပြင်နိုင်ငံတော်အကြီးညိုပြက်စင်မှုနဲ့ပါထပ်ပြီးစွဲချက်တင်လိုက်တဲ့လောက်ရဟာလူမျိုးရေးမုန်တီးမှုကိုအခြေခံလှုပ်ဆောင်တာဖြစ်ပြီးလက်ခံနိုင်စရာမရှိဘူးလို့လန်ဒန်အခြေစိုက်ရိုဟင်ဂျာအဖွဲ့အစည်းကပြောဆိုလိုက်ပါတယ်ဒီသတင်းအပြည့်အစုံကိုဆက်သွယ်မေးမြန်းထားတဲ့ကိုရဲခေါင်ကတင်ပြပေးပါမယ်ရှင
်မြမအစိုးရကဘင်္ဂါလီလို့ခေါ်တဲ့ရိုဟင်ဂျာတွေအကြောင်းပြက်ကြရင်ပုံနှိပ်ထုတ်ဝေခဲ့တဲ့အတွက်နိုမာ23ရက်နေ့ကကြော်ပုံနှိပ်တိုက်ပိုင်ရှင်ဦးကျော်ကျော်အပါအဝင်ပုံနှိပ်ထုတ်ဝေသူ9ဦးကိုဖမ်းဆီးပြီးပဇွန်တော်မြို့နယ်တရားရုံးကနေ2014ခုနှစ်ပုံနှိပ်ထုတ်ဝေရေးဥပဒေအရ2ဦးကိုကြက်ငွေ10သိန်းစီဒဏ်ငွေပေးဆောင်မှုပြစ်ဒဏ်ချမှတ်ခဲ့ပါတယ်။အဲ့ဒီနောက်ပုံနှိပ်ထုတ်ဝေသူတွေကိုနိုင်ငံတော်အကြီးညိုပြက်စီမှုပုံမှ905ခန့်နဲ့ထပ်ပြီးဆွဲချက်တင်လိုက်တာဖြစ်ပါတယ်။ရိုဟင်ဂျာပြက်ကြရင်ထုတ်ဝေဖို့စူးစမ်းသူတွေကိုဖမ်းဆီးလိုက်တာနဲ့ပတ်သက်ပြီးလန်ဒန်အခြေစိုက်ရိုဟင်ဂျာအဖွဲ့အစည်း Burmese Rohingya Organization UK ကဦးထွန်းခင်ကအခုလိုပြောပါတယ
်တမရထောက်ထားတဲ့တိုင်းရင်းသားဖြစ်တက်မှတ်ခဲ့တဲ့ဟာတကူပေါ်ထုတ်တာကူဟိုဟာပေါ့အခုဖမ်းဆီးနေတဲ့ဟာတော့သူတို့ကိုဖမ်းဆီးတယ်ဆိုတဲ့ဟာတွေကတော်တော်လေးကိုဘယ်လိုပြောမလဲလူမျိုးရေးမုန်တီးမှုနဲ့ပြီးတော့ဘာသာရေးမုန်တီးမှုပုံစံမျိုးတွေပြနေတယ်အထူးသဖြင့်လူမျိုးရေးမုန်တီးမှုဖြစ်နေတယ်ဘာဖြစ်လို့ဆိုတော့ Rohingya ဆိုတဲ့လူမျိုးတွေမြန်မာပြည်မှာရှိနေတဲ့တမရထောက်ထားသူတို့ကဟိုဟာပေါ့မြန်မာပြည်သူပြည်သားတွေမပြီးနေတဲ့ဟာတခုသူတို့ပိတ်ပင်ထားခြင်းဖြစ်တယ်
ကျော်ပုံနှိပ်တိုက်ကထုတ်ဝေတဲ့2016ခုနှစ်ရိုဟင်ဂျာပြက်ကြရင်ကိုမြန်မာအင်္ဂလိပ်အာရဗီသုံးဘာသာနဲ့ပုံနှိပ်ထားပြီးပြက်ကြရင်စာမျက်နှာတွေမှာရိုဟင်ဂျာဆိုတာမြန်မာနိုင်ငံကတိုင်းရင်းသားလူမျိုးတစ်မျိုးဖြစ်တဲ့အကြောင်းအကျယ်တဝင့်ဖော်ပြထားပါတယ်။အရင်အစိုးရလက်ထက်ကတိုင်းရင်းသားဖြစ်အတိမတ်ပြုတ်ခဲ့ဘူးတဲ့အထောက်အထားတွေရှိတဲ့အကြောင်းကိုနိုင်ငံတော်ဝန်ကြီးချုပ်ဟောင်းဦးနုစားတဲ့ပုံကိုယ်ရည်ရဲ့ပြောစကားတွေနဲ့ဖော်ပြထားပါတယ်။ဒီပြက်ကြရင်တွေကိုအများပြည်သူတွေစီမဖြန့်ဖြူးရသေးပေမဲ့လူမှုကွန်ရက်မီဒီယာတွေမှာပြက်ကြရင်ပါအကြောင်းအရာတွေပြန့်နှံ့သွားပြီးနောက်ပိုင်းပုံနှိပ်ထုတ်ဝေသူတွေကိုရဲတပ်ဖွဲ့ကဖမ်းဆီးထိန်းသိမ်းခဲ့တာဖြစ်ပါတယ်။အခုလိုရိုဟင်ဂျာတွေအကြောင်းပြက်ကြရင်ထုတ်ဝေသူတွေဖမ်းဆီးခံထားရတာကိုနိုင်ငံတကာကသိရှိဖို့ကြိုးပမ်းနေပြီးဖမ်းဆီးခံထားရသူတွေလွတ်မြောက်ဖို့မြန်မာအစိုးရကိုဖိအားပေးကြဖို့Amnesty International အဖွဲ့နဲ့အမေရိကန်နိုင်ငံနိုင်ငံသားရေးဝန်ကြီးဌာနဗီတိန်ဥရောပသမဂ္ဂစတဲ့အစိုးရအဖွဲ့အစည်းတွေကိုတောင်းဆိုနေတယ်လို့ဦးထွန်းခင်ကပြောပါတယ်။အခုလိုရိုဟင်ဂျာပြက်ကြရင်ထုတ်ဝေတာကြောင့်ပြည်သူလူထုတွေအကြားမှာစုပူမှုတွေဖြစ်လာနိုင်တဲ့အတွက်ပုံနှိပ်ထုတ်ဝေသူတွေကိုဖမ်းဆီးထိန်းသိမ်းရတာဖြစ်တယ်လို့ရဲတပ်ဖွဲ့ကပြောကြားတာနဲ့ပတ်သက်ပြီးတော့လည်းဦးထွန်းခင်ကအခုလိုပြောပါတယ်
။ဂျာကမဖြစ်နိုင်တဲ့ဥစ္စာပါ။ဘာဖြစ်လို့ဆိုတော့ဒီဟာကမပါတမြန်မာပြည်မှာအခုခိုးချောက်ခုပေါ့နော်ဒီလူမျိုးရေးမုန်တီးရေးဝါဒီဖြန့်ချီမုန်တီးရေးတွေဖြန့်နေတဲ့ဒီအဖွဲ့အစည်းတွေကပဲပြဿနာလုပ်နေတာဖြစ်တဲ့နိုင်ငံတော်အနေနဲ့ဘာတစ်ခုမှစမ်းကြည့်မှုလို့အချင်းချင်းပြစ်မှုဆိုတဲ့ဟာစမ်းကြည့်တယ်လို့ကျွန်တော်အနေနဲ့မထင်ပါဘူ
းရခိုင်ပြည်နယ်မှာအများစုနေထိုင်တဲ့ရိုဟင်ဂျာတွေကိုမြန်မာအစိုးရကအတိမတ်မပြုတဲ့အတွက်နိုင်ငံသားအခွင့်အရေးချိုးဖောက်ခံရမှုတွေရှိနေတယ်လို့လူခွင့်ရေးအဖွဲ့တွေကစွပ်စွဲထားပြီးမြန်မာအစိုးရကိုနိုင်ငံတကာကဖိအားပေးနေကြတာဖြစ်ပါတယ်
။ကိုရဲကောင်တင်ပြချက်ကိုနားဆင်ခဲ့ရတာပါ။အခုဆက်လက်ပြီးတော့မကြသေးခင်တွေကစလို့ပြောင်းလဲလာတဲ့မြန်မာနိုင်ငံမှာအသုံးများလာတဲ့ကွန်ပျူတာနှီးပညာတွေကိုမိုဘိုင်းခွင့်နဲ့အညီသုံးစွဲကြဖို့ကမ္ဘာထိပ်တန်းနှီးပညာကုမ္ပဏီကြီးတစ်ခုဖြစ်တဲ့ Microsoft ကတိုက်တွန်းလိုက်ပါတယ်။အပြည့်အစုံကိုတော့ VOA သတင်းတောင်မှတင်ငင်လင်းကပြောပြပေးပါမယ်ရှင်။
ဟုတ်ကဲ့ပါရှင်ပွင့်လင်းငါစာမြန်မာနိုင်ငံမှာလူပညာသုံးဆွဲမှုတွေတိုးတက်လာတဲ့အမျှဘူပိုင်ခွင့်တွေကိုလေးစားလိုက်နာဖို့လိုအပ်တယ်လို့နာမည်ကျော် Microsoft ကုမ္ပဏီကတိုက်တွန်းလိုက်ပါတယ်ရုံသုံးကွန်ပျူတာဆော့ဖ်ဝဲအစစ်အမှန်တွေကိုသုံးစွဲခြင်းအပြင်ညာနာပစ္စည်းမူပိုင်ခွင့်ကိုအလေးထားရရောက်ပြီးပုံမစိတ်ချရတဲ့စနစ်တင်တဲ့အလုပ်လုပ်နိုင်မှာဖြစ်တယ်လို့ Microsoft ကုမ္ပဏီ Asia Pacific ဆိုင်ရာအထွေထွေမန်နေဂျာ Michelle Simmons ကအခုလိုပြောဆိုလိုက်ပါတယ်
We think it's important to recognize intellectual property rights. For one thing, it enables security for end users.
ကျွန်တော်တို့အနေနဲ့ညာနာပစ္စည်းမူပိုင်ခွင့်ကိုအတိမတ်ပြုကြဖို့အရေးကြီးတယ်လို့ယူဆပါတယ်။နောက်တစ်ချက်ကတော့ software အစစ်မှန်တွေကိုဝယ်ယူတာကလက်တွေ့အသုံးပြုသူတွေရဲ့လုပ်ငန်းပိုင်းဆိုင်ရာလုံခြုံရေးကိုပိုပြီးကောင်းမွန်စေပါတယ်။ license မဲ့ကူးယူပြီးသုံးစွဲတဲ့ software တွေကလုံခြုံမှုတိတ်မရှိပါဘူး။ဒါကြောင့် software အစစ်မှန်တွေကိုဝယ်ယူသုံးစွဲတာဟာညာနာပစ္စည်းမူပိုင်ခွင့်ကိုလေးစားလိုက်နိုင်ရရောက်တယ်လို့လုပ်ငန်းလုပ်ဆောင်ရမှာလေပိုပြီးလုံခြုံစိတ်ချရမှာဖြစ်ပါတယ်
။ဒီကနေ့ကျင်းပတဲ့ရွှေတောင် group နဲ့ Microsoft ကုမ္ပဏီတို့ကြားပူးပေါင်းဆောင်ရွက်ဖို့လက်မှတ်ရေးထိုးပွဲမှာပြောဆိုသွားတာပါ။ရွှေတောင် group အနေနဲ့ကုမ္ပဏီတွေလုပ်ငန်းဆောင်ရွက်ရမှာ Microsoft ကထုတ်လုပ်တဲ့လုပ်ငန်းသုံး software အစစ်အမှန်တွေကိုဝယ်ယူသုံးစွဲသွားမှာဖြစ်ပါတယ်။ဒီလို software အစစ်အမှန်တွေကိုသုံးစွဲလိုက်ခြင်းအပြင်လုပ်ငန်းပိုင်းဆိုင်ရာတိုးတက်မှုတွေရှိလာမှာဖြစ်လို့အခြားကုမ္ပဏီကြီးတွေကိုလည်းတိုက်တွန်းလိုတယ်လို့ရွှေတောင် group အမှုဆောင်အရာရှိချုပ်ဦးအောင်စောနိုင်ကအခုလိုပြောပါတယ
်။ပို့ပြီးတော့ secure ဖြစ်တဲ့ ID platform ကိုဒီနေ့ရလိုက်ပါတယ်။အဲ့လိုပို့ပြီး secure ဖြစ်တဲ့ပို့ပြီးတော့အနေနဲ့လုပ်လို့ရတယ်။ဒီပေါ်မှာပဲကျွန်တော်တို့တခြားgood this is practices to do to mama lulu lala pun pun lene to do to so to do ya very power to do this is practices a yeji de power in the chip la very hard diet level ma a chu shi mo le to do ye customer service to do ye efficiency and to do ne customer ne to do ne partner ne so san ne ne efficiency ကိုပို့ပြီးတော့လုပ်တတ်ကောင်းမွန်လာတော့ဖြစ်တဲ့တွေ့ကြုံဒါကြီးကျွန်တော်ဒီကောင်းတဲ့ investment တစ်ခုဖြစ်ပါတယ်လို့ကျွန်တော်မြင်တယ်တိုင်းကျ
ဒါပေမဲ့လည်းမြန်မာပြည်သူတွေကတော့တကိုရီသုံး software တွေကိုဝယ်ယူသုံးစွဲနိုင်မှုအချိန်ယူရအောင်ပဲလို့ blogger နဲ့ IT ကျွမ်းကျင်သူလည်းဖြစ်လွှတ်တော်အမတ်လည်းဖြစ်တဲ့ကိုနေဖုံးလက်ကအခုလိုသုံးသပ်ပါတယ်
။ဒါကကျွန်တော်ပြောတဲ့ software တွေပါလေအဲ့လိုဝယ်သုံးတဲ့ဟာပါနေတာကြတော့ဟိုဝယ်သုံးနိုင်တဲ့ company တွေအနေနဲ့ကောင်းပါတယ်။ဒါပေမဲ့လည်းဒီဟိုပြည်သူလူထုအတွက်ကြတော့ကျွန်တော်တို့ကဒီကျွန်တော်ပြောတဲ့ကျင်းလို့ခွင့်ဆိုတာရှိရတယ်ဒီက
။
ဟုတ်ကဲ့။developing country ပေါ့ခွန်ရိုးတဲ့နိုင်ငံတွေဆိုရင်အဲ့လိုမျိုးကာလာတစ်ခုတိုင်းတာတစ်ခုဒီအဲ့လိုမျိုးကင်းလွတ်ထားတာမျိုးတွေရှိတယ်အဲ့ကင်းလွတ်ခွင့်တစ်ခုတော့ကျွန်တော်တို့ဆန်လာရအောင်ပါပေါ့နော်အဲ့ဒါပြီးမှသာလဲအတင်းနဲ့ ready ဖြစ်တဲ့အချိန်တွေမှသာလဲခုနပြောတဲ့အကုန်လုံးပွဲသုံးတာပါညာတော့အချိန်တစ်ခုစောင့်အောင်မှတင်တယ
်ပြီးခဲ့တဲ့လွှတ်တော်တက်တန်းအတွင်းမှာအစိုးတင်သွင်းထားတဲ့ညာနာပစ္စည်းမူပိုင်ခွင့်ဥပဒေ intellectual property law ကိုလည်းအစိုးရတဲ့လက်ထက်မှာတင်သွင်းမှုရှိတယ်လို့ကိုနေဖုံးလက်ကအခုလို့ဆက်ပြောပါတ
ယ်။ IP တော့ကျွန်တော်ထင်တယ်ရေးတော့ရေးပြီးခဲ့တဲ့ကာလမှာလို့ဝိုင်းပြီးတော့ပြင်ဆင်နေကြရရောရှိတယ်။ဟုတ်ဒါနဲ့ဒီကျွန်တော်ထင်တယ်ဒီလာမယ့်ကာလမှာတော့အဲ့ကောင်အတီပြီးပြသွားလိမ့်မယ်
။ Microsoft ကုမ္ပဏီအနေနဲ့လုပ်ငန်းသုံး၊ရုံသုံး၊ကွန်ပျူတာ software တွေကိုတီထွင်ဖန်တီးရောင်းချနေတာဖြစ်ပါတယ်။ဖွံ့ဖြိုးဆဲနိုင်ငံတွေအတွက်တော့2009ခုနှစ်ကစပြီး Microsoft ကုမ္ပဏီထုတ်လုပ်ငန်းသုံး software တွေကိုအခမဲ့နီးပါးရောင်းချပြီးအသုံးပြုခွင့်ပေးထားတာလည်းဖြစ်ပါတယ်ရှင်
။မသိင်္ဂလင်းတင်ပြချက်ကိုနားဆင်ခဲ့ရတာပါရှင်။မြန်မာနိုင်ငံကုမ္ပဏီကြီးတွေအနေနဲ့ computer software အစစ်အမှန်ကိုဝယ်ယူသုံးစွဲခြင်းအပြင်ညာနာဥစ္စာပစ္စည်းမူပိုင်ခွင့်ကိုလေးစားရရောက်ပေမဲ့မြန်မာနိုင်ငံလိုဆင်းရဲတဲ့နိုင်ငံအတွက်တော့မေကွန်းထုတ်စရာဖြစ်နေစေဖြစ်ပါတယ်ရှင်။
ဗီယိုမြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ကြိမ်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေညနေ3နာရီထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကိုလိုင်းဒို16 19နဲ့25တို့ကနေထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့ဆိုင်တို့24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါလေဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါရယ် VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှင့်မီတာအသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာနံနက်ခင်ဗျာရှင် VOA American အသံဂျာတာပဒေးနေ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ24 30နဲ့40နဲ့လိုင်းလာမီတာ190တို့ကနေဆက်လက်တင်ဆက်ပေးနေပါတယ်အခုထုတ်လွှင့်သွားမယ့်ဒုတိယပိုင်းနာယူဝဲအစီအစဉ်မှာတော့ကမ္ဘာမီဒီယာထက်ကမြန်မာမနေ့ခင်းအင်္ဂလိပ်စာသူယုံတီယာနဲ့မြမရေးသတင်းသုံးသက်ချက်အပြင် American အစိုးရရဲ့သဘောထားအမြင်တွေကိုလည်းနားဆင်ရဖို့ရှိပါတယ်သူယုံတီယာအစီအစဉ်မှာတော့
ဒီသမိုင်းစဉ်လာတွေကိုပြသနိုင်တဲ့အတွက်ခုံးပြကောင်းတော်လေတစ်ဖက်မှာကြည့်လို့ရှိရင်အငုံးစုတွေရှိနေတယ်ဒီငုံးစုတွေဟာဟိုကိုယ့်ရဲ့ပုံမှာအရှင်သခင်ဒီဦးဦးကိုယုံကြည်အားကို
မသိနေဦးပြောသွားတာပါပြည်စုံကိုနောက်ပိုင်းမှာနားဆင်ရပါမယ်အခုတော့ကမ္ဘာမီဒီယာထဲကမြန်မာနိုင်ငံအကြောင်းသတင်းဆောင်ပါတွေကိုနားဆင်ရပါမယ်ကိုစံမိုးဝေကစူးစီးတင်ပြထားပါတယ်ရှင
်ပထမအဦးဆုံးတင်ပြပေးချင်တာကတော့ East Asia Forum Online မှာရေးသားထားတဲ့မြန်မာနိုင်ငံအထက်ကနေအုပ်ချုပ်မဲ့ ruling from above in Myanmar ဆိုတဲ့သုံးသက်ချက်ဆောင်းပါးဖြစ်ပါတယ်။နိုဝင်ဘာလ9ရက်နေ့မှာကျင်းပခဲ့တဲ့သတင်းစာရှင်းလင်းပွဲမှာဒေါက်အောင်ဆန်းစုကြည်ကနိုဝင်ဘာလ10ရက်နေ့မှာကျင်းပမဲ့အထူးရွေးကောက်ပွဲကြီးမှာအနိုင်ရခဲ့မယ်ဆိုရင်နောက်တက်လာမဲ့အစိုးရဖွဲ့နိုင်ခဲ့မယ်ဆိုရင်သူဟာသမ္မတရဲ့အထက်မှာရှိနေလိမ့်မယ်ဆိုပြီးတော့ပြောဆိုခဲ့တဲ့အကြောင်းဆောင်းပါးကိုအစဖွင့်ပြီးတော့ရေးသားထားပါတယ်။2008ခုနှစ်မှာရေးဆွဲထားခဲ့တဲ့အခြေခံဥပဒေကဗြိတိသျှနိုင်ငံသားဖြစ်တဲ့တားနှစ်ယောက်ကြောင့်သူမကိုတမရရာဓုဆက်ခံခွင့်မပြုနိုင်အောင်တားဆီးထားပါတယ်။ဒါပေမဲ့နောက်တက်လာမဲ့တမရကိုသူမရဲ့ပါတီကနေတင်မြှောက်ပေးရမှာဖြစ်တယ်လို့យေတာထားပါတယ်။ဒေတူပြောတတ်တယ်ဆိုတဲ့လောက်ရဟာတစ်ခါတလေကောင်းပါတယ်။ဒါပေမဲ့နိုင်ငံရေးသမားတွေအတွက်တော့တိတ်ကောင်းတာမဟုတ်ဘူးလို့ထောက်ပြပါတယ်။ဝူချင်းကကြက်ဥမပေါက်သေးခင်နမိတ်ဖတ်တာလား၊မဲရွေအတွက်ပြီးပြီလား၊မဲရလက်ကိုကျင်ညာပြီးပြီလား၊ကိုယ့်ရဲ့နီးပြူဟာကိုကြိုးပြီးတော့ပြောထားတာလားဆိုပြီးတော့မေးခွန်းထုတ်ထားပါတယ်။သူမကိုယ်တိုင်ပဲဒီရွေးကောက်ပွဲမဲပြတဲ့နေရာမှာမူမမှန်မှုတွေအများကြီးရှိတယ်ဆိုပြီးတော့လေသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့သေးတယ်လို့ဆိုပါတယ်1990ခုနှစ်ရွေးကောက်ပွဲမှာ NLD ပါတီအနိုင်ရပြီးတဲ့နောက်သတင်းပတ်အနည်းငယ်ကြားအရှဝီဂျာနယ်ကနှုတ်ရင်ပတ်ခုံယုံလိုမျိုးမြန်မာနိုင်ငံမှာဖြစ်လာနိုင်မလားဆိုပြီးတော့မေးမြန်းတဲ့အခါမှာ NLD ပါတီရဲ့လူကြီးပိုင်းဖြစ်တဲ့ဦးကြည်မောင်ကအခုဗိုလ်ချုပ်ကြီးဟောင်းဖြစ်နေပြီဖြစ်တဲ့အဲ့ဒီချိန်ကအာဏာကြီးနေတဲ့ခင်ညွန့်လိုလူမျိုးဟာ NLD အတွက်စိုးရိမ်စရာကောင်းတဲ့လူဖြစ်တယ်လို့ပြောခဲ့ဘူးပါတယ်အဲ့ဒီနောက်မှာတော့ဦးကြည်မောင်ကိုဖမ်းဆီးပြီးတော့1990ခုနှစ်ကနေ95ခုနှစ်ထိထောင်ချခဲ့တယ်ဆိုပြီးတော့ထောက်ပြထားပါတယ်။2015ခုနှစ်ကတော့1990လို့မျိုးမဟုတ်တော့ပါဘူး။ဒေါအောင်ဆန်းစုကြည်နဲ့လည်းဦးကြည်မောင်ဟာမတူပါဘူးဆိုပြီးတော့ရေးသားထားပါတယ်။အီရန်နိုင်ငံမှာဆိုရင်အယာတူလာခိုမီနီဟာတခါမှသမ္မတမဖြစ်ခဲ့ဘူးသူက။ဒါပေမဲ့သူဟာသမ္မတရဲ့အထက်မှာရှိနေခဲ့တယ်လို့ထောက်ပြထားပါတယ်။1989ခုနှစ်မှာတက်လာတဲ့အလီခါမီနီဆိုရင်လည်းသမ္မတရဲ့အထက်မှာပဲရှိနေတာပါလို့ရေးသားထားပါတယ်။ဖီဂျီနိုင်ငံမှာဆိုရင်လည်းအခြေခံဥပဒေအရအကြီးအကဲကောင်စီကတမရကိုခန့်အပ်နိုင်တဲ့ဖြုတ်ချခွင့်ရှိတဲ့အာဏာလည်းရှိတယ်လို့យေတာထားပါတယ်။မြန်မာနိုင်ငံမှာဆိုရင်လည်း1948ခုနှစ်အခြေခံဥပဒေမှာမြမဆိုရှယ်တစ်လမ်းစဉ်ပါတီဥက္ကဋ္ဌဟာတမရရဲ့အထက်မှာရှိရမယ်လို့យေတာမှတ်ထားပေမဲ့ဥနေဝင်အနားယူခဲ့ပေမဲ့နောက်တက်လာတဲ့တမရဦးဆန်းရွရဲ့အထက်မှာရှိနေပါတယ်။နိုင်ငံပိုင်းသတင်းစာတွေမှာဥနေဝင်ရဲ့အမည်ကိုတမရဦးဆန်းရွရဲ့အမည်ရှိမှထားခဲ့တယ်လို့တရားဝင်အခမ်းအနားတွေမှာတောင်းပါတီဥက္ကဋ္ဌရဲ့ကလထိုင်ကိုတမရရဲ့ကလထိုင်ထက်ပိုးပြီးတော့မြင့်ထားတာကိုတွေ့ရတယ်လို့យေတာပါတယ်။80ရာခိုင်နှုန်းအနည်းရထားတဲ့ NLD ပါတီရဲ့ခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်ရဲ့တမရအထက်မှာရှိတယ်ဆိုတဲ့စကားကိုပြည်တော်စုအခြေခံဥပဒေခုံရုံးမှာအတိုက်ခံပါတီဖြစ်တဲ့ကြံ့ခိုင်ဖွံ့ဖြိုးရေးပါတီကစိန်ခေါ်ခြင်းရင်ထောက်ခံမှု100ရာခိုင်နှုန်းရရှိဖို့လိုပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီးဟောင်းဒေါ်နယ်ရန်စဖီရဲ့စကားနဲ့ပြောရရင်မတည်သေးတဲ့အချက်တွေရှိသလိုတည်ထားပြီးသားမတည်သေးတဲ့အရာတွေလည်းရှိနေသေးတယ်စသဖြင့်យေတာထားပါတဲ့အပြည့်စုံကိုIs Asia Forum မှာဖတ်ရှုနေပါတယ်။နောက်ဆက်လက်ပြီးတော့တင်ပြပေးချင်တာကတော့ The Manila Times သတင်းစာရဲ့သုံးသပ်ချက်ကဏ္ဍမှာရေးသားထားတဲ့ဆောင်းပါးဖြစ်ပါတယ်။ Myanmar cannot ignore China မြန်မာနိုင်ငံအနေနဲ့တရုတ်နိုင်ငံကိုမျက်နှာလွှဲလို့မရဘူးဆိုပြီးတော့ခေါင်းစဉ်တက်ရေးသားထားတာဖြစ်ပါတယ်။တရုတ်နိုင်ငံဟာမြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံမှုအများဆုံးပြုလုပ်ထားသလိုမိတ်ဖက်ကုံသွေးရေးနိုင်ငံကြီးလည်းဖြစ်ပါတယ်လို့အစကြီးရေးသားထားပါတယ်။တက်လာမဲ့မြန်မာအစိုးရတဲ့ဟာအုပ်ချုပ်ရေးပိုင်းနာမှာကစီးပွားရေးကိုတိုင်းရင်းသားအရေးကိစ္စတွေကိုပါတည်ငြိမ်အောင်ထူထောင်ရမှာဖြစ်ပါတယ်။တရုတ်နိုင်ငံဟာနေဆက်တစ်လျှောက်မှာရှိတဲ့တိုင်းရင်းသားအဖွဲ့အစည်းတွေပေါ်ရှိထားတဲ့ဩဇာအချိန်ဝါကိုအသုံးချပြီးတော့အစိုးရပေါ်ဖိအားပေးနိုင်တယ်လို့ထောက်ပြရေးသားထားပါတယ်။အခုတက်လာမဲ့အစိုးရတဲ့ဟာချောချောမှုမှုအာဏာလွှဲပြောင်းမှုအတွက်လိုအပ်နေပါတယ်။တရုတ်နိုင်ငံဟာဒီအတွက်ကြိုးပြီးတော့ပြင်ဆင်ထားခဲ့ပြီးပါပြီ။ပ ပြီးခဲ့တဲ့ဇွန်လကလေးကဒေါအောင်ဆန်းစုကြည်ကိုဘေကျင်းကိုဖိတ်ပြီးတော့တမနာရှီကျင်းပင်ဝင်းကြီးချုပ်လီခေကွင်စတာတွေနဲ့တွေ့ဆုံပြီးတော့စကားပြောဆိုထားပြီးဖြစ်တဲ့စသဖြင့်ရေးသားထားပါတယ်။ရွေးကောက်ပွဲပြီးလို့မကြခင်မှာပဲတရုတ်နိုင်ငံရဲ့ဝင်းကြီးဌာနကလည်းဂုံပြူစကားပြောဆိုခဲ့တာကိုလည်းထောက်ပြထားပါတယ်။အပြည့်စုံကို The Manila Times သတင်းစာမှာဖတ်ရှုနိုင်ပါတယ်ခင်ဗျာ
။ကမ္ဘာမီဒီယာထဲကမြန်မာနိုင်ငံကြောင်းသတင်းဆောင်ပါတွေကိုနားဆင်ခဲ့ရတာပါ။အခုတော့အင်္ဂလိပ်စာအလဲရောက်ပါပြီ။ဒေါ်လာသန်းကစီစဉ်တင်ဆက်ထားပါတယ်ရှင်။
ဒီနေ့မနေ့တင်ပြမယ့် idiom အသုံးကတော
့ money burns a hole in someone's pocket
ဖြစ်ပါတယ်စာလုံးပေါင်းက m o n e y money ကငွေပိုက်ဆံ b u r n s burns ကဒီနေရာမှာကရိယာဖြစ်သုံးထားပြီးတော့လောင်တာ a ကတခု h o l e hole ကအပေါက်ဆိုတော့ a hole ကအပေါက်တခုI-N-N ga te, S-O-M-E-O-N-E apostrophe S, someone's ga te u diao e, P-O-C-K-E-T, pocket ga e, so ro, someone's pocket so yin te u diao e, e lu, dewe ya ba de. Da jaong, sikwaid kulung ye lunga u tebe ga ro, tu ye e te ma, mi laung de lu be, apau te khu, shi ni de, so ra ba de. Idiom a debe ga ro,လူမိုက်နဲ့ငွေအတူမနေဆိုသလိုလက်ထဲငွေကလေးရတာနဲ့သုံးဘူလောက်ပဲကြည့်နေတဲ့လူမျိုးကိုဆိုလိုတာဖြစ်ပါတယ်။ငွေဟာသူ့အိတ်ထဲရောက်ရင်မိလိုလောင်းပြီးအပေါက်ထဲကထွက်ကြဖို့ပြင်တဲ့သဘောဆိုတော့ဆော့ဆော့ကကျမပြောခဲ့သလိုပါပဲ။ပက်ဆန်သုံးဘူလက်ကိုရားနေတဲ့သဘောမျိုးပေါ့။ငွေလေးရမယ်မကြမ်းနဲ့သုံးဘူပဲပြင်နေတဲ့လူစုစုဆောင်းဆောင်းမရှိပဲအသုံးလွယ်တဲ့လူမျိုးကိုဆိုလိုတာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Group ပြည်တဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် John can't seem to save anything. Money burns a hole in his pocket.
John ဟာစုစုဆောင်းဆောင်းဘာမှမရှိဘူး။ငွေကိုရတာနဲ့သုံးဖို့လောက်ပဲကြည်နေတာဖြစ်တယ်လို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခါနားဆင်ကြည့်ကြရအောင
် John can't seem to save anything. Money burns a hole in his pocket.
ငွေကိုစုစုဆောင်းဆောင်းမရှိဘူးရတာနဲ့သုံးဖို့လောက်ပဲကြည်နေတဲ့လူမျိုးဆိုရင်ဘယ်လိုပြောမလဲ
Money burns a hole in his pocket
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိစ္စနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာသန်းစီစဉ်တင်ဆက်တဲ့အင်္ဂလိပ်စာသင်ခန်းစာကိုနားဆင်ခဲ့ရတာပါအခုတော့အပတ်စဉ်မြမအရေးသတင်းသုံးသပ်ချက်အစီအစဉ်ကိုတင်ပြပေးပါတော့မယ်ဒီတစ်ပတ်မှာတော့ဒေါ်ဆက်စုကြည်ကသူဟာသမ္မတပေါ်ကနေမယ်လို့ပြောကြားလိုက်တာဟာမြန်မာနိုင်ငံရဲ့လက်ရှိဖွဲ့စည်းပုံအခြေခံဥပဒေအားနည်းညံ့ဖျင်းမှုကိုဖော်ပြလိုက်ခြင်းဖြစ်တယ်လို့အမေရိကန်ပြည်ထောင်စုကာနီဂီအင်စတီကျူကအာရှရေးရာကြီးတန်းသုတေသီဖီဂရမ်နေရူးကပြောကြားလိုက်ပါတယ်ရွေးကောက်ပွဲလွန်မြန်မာနိုင်ငံအတွက်စိန်ခေါ်မှုတွေအကြောင်းမစ္စတာနေရူးနဲ့ဦးကျော်စံသားတို့ဆွေးနွေးသုံးသပ်ထားတာကိုနားဆင်နိုင်ပါပြီရှင
်မြန်မာနိုင်ငံအထွေထွေရွေးကောက်ပွဲကတော့ချော့ချော့မွေ့မွေ့ပြီးဆုံးသွားပါပြီကျန်ပဋိပက္ခလွန်နိုင်ငံတော်တော်များများနဲ့အများကြီးချော့ချော့မွေ့မွေ့ပြီးသွားတာကိုတွေ့ရပါတယ်ဒါပေမဲ့မြန်မာပြည်သူတွေကစိတ်ဆက်သာမှုမရသေးပါဘူးစက်ပြင်းမချနိုင်ကြသေးပါဘူးအနာထွေးဖို့အတွက်ဘယ်လိုအခက်အခဲတွေကြုံရအောင်မလဲဆိုတာကိုဒါစုတင်းတင်းနဲ့စောင့်စားနေရတဲ့အချိန်ဖြစ်ပါတယ်ဒီရေတို့မှာတွေ့လာရမယ့်စိန်ခေါ်မှုတွေအများကြီးရှိနေသေးတယ်လို့ထင်ပါတယ်မစ္စတာနေရူဘယ်လိုသဘောပါလဲခင်ဗျာဒီကိစ္စကို
Well first of all remember that the transition period is going to be 3 to 4 months because first we have to have the new power
ပထမဆုံးသိထားမှာကတော့အသင်ကူးပြောင်းရေးဟာ3လကနေ4လအထိကြာမြင့်မယ်ဆိုတာပါပဲလွတ်တော်သစ်ခေါ်ရမယ်လွတ်တော်ဟောင်းကိုဖျက်သိမ်းရပါမယ်ဒါကဇန်နဝါရီမှဖြစ်မှာပါသမရရွေးချယ်ဖို့လုပ်ရမယ်နောက်ဆုံးမတ်လနှောင်း April အစောပိုင်းလောက်ကြာမှအစိုးရအသည့်တည်းရဲ့ပေါ်ပေါက်လာမှာဖြစ်ပါတယ်ဆိုတော့အချိန်ကအကြာကြီးပါဒီကြားထဲမှာဖြစ်လာနိုင်တာတွေအများကြီးပါဒါပေမဲ့သမရဦးသိန်းစိန်ကဒေါအောင်ဆန်းစုကြည်ရဲ့အောင်မြင်မှုအတွေ့ချီးကျူးဂုဏ်ပြုတာဒေါအောင်ဆန်းစုကြည်ကဦးသိန်းစိန်ကာကြုတ်မင်းအွန်လိုင်းလွတ်တော်ဥက္ကဋ္ဌဦးရွှေမန်းတို့နဲ့တွေ့ဆုံဖို့ကမ်းလှမ်းတာတွေဟာတိတ်အားတက်စရာကောင်းပါတယ် စူပေါင်းဆုံးဖြတ်ကြမယ်ကိစ္စတွေအများကြီးရှိနေတဲ့အတွက်တခါမကပုံမှန်တွေ့ကြဖို့လိုမယ်လို့ထင်ပါတယ
်မြန်မာပြည်မှာဘတ်ဖြိုးလှောက်တော်ကြားလဲခင်ဗျာအနာလွှဲပြောင်းရေးတခြားပဋိပက္ခလုံနိုင်ငံတွေမှာကောဒီလိုပဲကြံမြင့်ခဲ့ပါသလား
I believe this is specific to Myanmar. You know, other countries have different rules and regulations and so forth. But I agree with you that so far,
ဒါရောမြန်မာနိုင်ငံမှာပဲထူးထူးခြားခြားဖြစ်နေတာပါ။တခြားနိုင်ငံတွေမှာတော့ကွဲပြားတဲ့ဥပဒေ၊နည်းဥပဒေနဲ့ပါ။ဒါပေမဲ့အခုချိန်အထိချောချောမွေ့မွေ့ရှိနေတယ်ဆိုတာကျွန်တော်သဘောတူပါတယ်။1990ရုံးကဖြစ်သွားသလိုမဖြစ်ဘူး။နှစ်ဖက်စလုံးကစိတ်ကောင်းစေတနာနဲ့လှူဆောင်ကြဖို့တော့ကျွန်တော်တို့ဆောင်စားကြရမှာပါ။ကင်ကရပါတီကြီးရဲ့ခေါင်းဆောင်ဒေါန်ဆန်းစုကြည်အနေနဲ့လည်းမင်းကုန်းတွေပြောတဲ့အခါမီဒီယာတွေကိုပြောတဲ့အခါအသုံးနှုန်းတွေကိုစဉ်စဉ်ချင်းချင်းသုံးဖို့လည်းတိတ်အရေးကြီးတယ်ထင်ပါတယ်။ပြည်သူတစ်ရက်လုံးလူနည်းစုတွေဗုဒ္ဓဘာသာဖုံးတော်ကြီးတွေစစ်တပ်ကလူတွေအားလုံးအကျုံးဝင်မဲ့အစိုးရဖြစ်မယ်ဆိုတာပြသဖို့လိုပါလိမ့်မယ်။အဓိကပြဿနာတွေကိုယုံကြည်မှုရှိရှိအရေးချင်းပြည့်ပြည့်ဝဝနဲ့ဖြေရှင်းသွားနိုင်မယ်လို့လည်းလူတွေယုံကြည်စိတ်ချမှုရရှိဖို့အရေးကြီးပါတယ
်။ဟုတ်ကဲ့ဒေါအောင်ဆန်းစုကြည်ရဲ့စကားအသုံးနှုန်းကိစ္စကိုမပြောခင်ကျွန်တော်တခုမေ့ချင်တာကအခုလိုအာဏာဆွဲပြောင်းရေးကြံ့ကြာအောင်လှုပ်ထားတာဟာတမင်တကာရွေကျက်စီစီလှုပ်ထားတယ်လို့များမထင်နိုင်ဘူးလားခင်ဗျာ။တချို့ကအဲ့လိုစဉ်းစားနေကြတယ်တမင်တကာရွေကျက်စီနှစ်နှစ်ကိုယ်ကိုယ်လှုပ်ထားတယ်ဆိုပြီးတော့
Well, it's something that is embedded in the Constitution, and therefore, to some extent, yes, it is.
Da ha phwe si bon ma ko pa shi ni da ba. So lo tani ya phin tamin lut tha da ba. American pi daw su ma le cha ba de. November ma tamara yue kaw pwe lut de. Tamara the ana ya yu bo thi a sin sin lut da. January thi cha myin na ba be. Myama pi ma ro ti de ne ne po cha ba de. Ta phat ka chi yin le de lo cha da kaung ma de. Ti de dai ma be. Myama pi ma a tai khan so raနိုင်ငံရေးဆိုင်ဘီးရီးယားအဖို့ခံထားခဲ့ရတာစေစုနှစ်6ခုရှိခဲ့ပါပြီဆိုတော့အုပ်ချုပ်ရေးကိုလွှဲပြောင်းမရယူခင်လေလာချင်းပြင်ဆင်ချင်းပို့ရတယ်လို့ယူဆနိုင်ပါတယ် NLD ဘက်ကလည်းဒီ3လကိုအကျိုးရှိရှိအသုံးချပြီးအာဏာလွှဲပြောင်းယူတဲ့အခါမှန်မှန်ကန်ကန်ဆုံးဖြတ်လုပ်ကင်လာနိုင်မှာဖြစ်ပါတယ
်ဟုတ်ကဲ့မစ္စတာနေရူအခုကခင်ဗျားပြောသွားတာကိုပြန်ကောက်အောင်မယ်ဆိုရင်ဒေါအောင်ဆန်းစုကြည်ရဲ့စကားအသုံးနှုန်းစင်ရင်တင်တဲ့ strike ချက်ဟုတ်ပါတယ်ဒေါအောင်ဆန်းစုကြည် above the president သူဟာသမ္မတအထက်ကနေမယ်လို့ပြောခဲ့ပါတယ်ဒါမပြောသင့်တဲ့စကားလို့မစ္စတာနေရူထင်သလားချင်းစောနေများထင်သလားသူတို့မျိုးဒီလိုပြောလိုက်လို့ဘယ်လိုထိခိုက်နိုင်မယ်ထင်ပါလဲပြောပါဦ
း Well the way she explained it was that she wanted to set a new tone of complete transparency
သူတော်ပြောလိုက်တာဟာလုံးဝအုတ်တုံပွင့်လင်းမြင်သာမှုရှိတယ်ဆိုတာကိုပြသလိုက်တဲ့သဘောကိုတွေ့ရပါတယ်သူဟာ80ရာခိုင်နှုန်းလောက်အနိုင်ရတဲ့ပါတီဥက္ကဋ္ဌဖြစ်ပေမဲ့တမရမဖြစ်နိုင်အောင်ဖွဲ့စည်းပုံကပိတ်ပင်ထားပါတယ်ဆိုတော့သူတို့လိုပြောလိုက်တာဟာလက်ရှိဖွဲ့စည်းပုံဥပဒေဟာဘလောက်အတိတ်ပဲမရှိဘူးလဲဆိုတာကိုပြသလိုက်တာလည်းဖြစ်ပါတယ်။ဒါကြောင့်သူဟာခေါင်းဆောင်ဖြစ်တယ်ခေါင်းဆောင်အဖြစ်ဆက်နေသွားမယ်ဆိုတာကိုလည်းပွင့်ပွင့်လင်းလင်းဖော်ထုတ်လိုက်တာဖြစ်ပါတယ်။အဲ့လိုပြောပြီးတဲ့နောက်ရှေ့ကိုဆက်ပြီးအလေးအနက်ပြောတင်တာကသူဟာလူဖွဲ့စည်းရဲ့အလွှာတိုင်းကိုကိုးစားပြုမယ်ဆိုတာအရေးချင်းရှိတဲ့သူတွေနဲ့ဖွဲ့စည်းဆောင်ရွက်သွားမယ်ဆိုတာတွေပြောတင်ပါတယ်။သူတယောက်တည်းလုံးလို့မရနိုင်ပါဘူး။
နောက်ရေတို့စင်ခေါ်မှုတရက်ကတော့စစ်တပ်ကအခုလောလောဆယ်မှာကိုကချင်းပြည်နယ်ရှမ်းပြည်နယ်မှာထိုးစစ်တွေဆင်နေကြစဖြစ်ပါတယ်။ဒါဟာဘာကြောင့်လုပ်နေရလဲ။ဖွဲ့စည်းပုံကလည်းပဲဒါတိုင်းပြည်အခြေအနေမတည်ငြိမ်ဘူးလို့စစ်တပ်ကယူဆခဲ့ရင်ကာချုပ်ကထိန်းသိမ်းထားနိုင်တယ်လို့ပြဋ္ဌာန်းပေးထားပါတယ်။ကိုကမှဒီနမူနာမျိုးသလိုလုပ်ပြခဲ့ပါပြီ။ဆိုတော့အခုလောလောဆယ်ထိုးစစ်ဆင်နေကြစတွေကရောဒီစစ်တပ်အနေနဲ့တစုံတစ်ခုရည်ရွယ်ချက်နဲ့တမင်တကာလုပ်နေရလားအကြောင်းပြဖို့ရမယ်ရှာဖို့လုပ်နေသလားဆိုတာလည်းတချို့ကတွေးကြပါတယ်။မစ္စတာနေရူပဲလို့ထင်ပါတယ်ဒီကိစ္စကို
The constitutional provisions are such that the military will continue to be a very important force.In Myanmar, the fact that they will retain 25% of the seats in Parliament, the fact that
မြန်မာနိုင်ငံမှာစစ်တပ်ဟာတိတ်အရေးကြီးတဲ့အင်အားတရဖြစ်ပါတယ်။လွတ်တော်မှာ25ရာခိုင်နှုန်းယူထားတယ်။ကာကွယ်ရေး၊နေဆက်ဒေသရေးရာနဲ့ပြည်ထောင်ရေးတို့ကိုစစ်တပ်ကယူထားပါတယ်။တိုင်းပြည်မှာတည်ငြိမ်ရေးပြဿနာရှိလာရင်စစ်တပ်ကထိန်းချုပ်နိုင်တယ်ဆိုပြီးဖွဲ့စည်းပုံမှာပြဋ္ဌာန်းထားပါတယ်။အခုရွေးကောက်ပွဲဆိုတာကဖြစ်စဉ်တစ်ခုလုံးရဲ့ပထမအဆင့်မှာဆက်လုပ်ရမယ့်ဟာတွေအများကြီးအဝေးကြီးရှိပါသေးတယ်။ဒီဖြစ်စဉ်တွေမှာစစ်တပ်ကလွှမ်းမိုးနေမှာပါ။သူတို့စိတ်ကလက်ချမဖြစ်နိုင်ဘူးဆိုရင်အချိန်မရေးဝင်ရောက်ထိမ့်သိမ့်နိုင်ပါတယ်။ဒါကြောင့်ဒေါအောင်ဆန်းစုကြည်ဟာစစ်တပ်နဲ့တဟဇာတာဖြစ်အောင်ဆောင်ရွက်ဖို့တိတ်အရေးကြီးပါတယ်။စစ်တပ်ဟာလည်းဒေါအောင်ဆန်းစုကြည်လို NLD လိုပဲငြင်းငြင်းလိုချင်ပါတယ်။
အဲ့တော့ဒီညမှာကျွန်တော်စောစောမိခဲ့တဲ့မိခွန်းရဲ့အဓိကသိချင်တာကတော့အခုလိုလောလောဆယ်မှာထိုးစစ်တွေဆင်းနေတာဘာရွေချက်လဲဆိုတာကိုစူးစမ်းနေတဲ့ဘောဖြစ်ပါတယ်မစ္စတာနီရူ
Well, there are, I don't know the answer to exactly why they're doing that. There could be several reasons. It could be simply...
ဒီအတွက်အဖြေကိုကျွန်တော်တိတိကျကျဘာမှမသိပါဘူး။အကြောင်းမျိုးမျိုးရှိပါလိမ့်မယ်။တကယ်အောက်ခြေမှာပေါ်ပေါက်လာတဲ့အခြေအနေတွေအကြောင်းလည်းဖြစ်နိုင်ပါတယ်။အရေးကြီးတည်ထားမယ့်အချက်တစ်ခုကမြန်မာပြည်မှာဒေသဆိုင်ရာတက်မှုတိုင်းမှုတွေဟာသူတို့သဘောနဲ့သူတို့လွတ်လွတ်လပ်လပ်ဆုံးဖြတ်လှုပ်ဆောင်ကြတာလည်းအများကြီးပဲဆိုတဲ့အချက်ပါ။တိုင်းမှုတွေဟာသူတို့ငွေကြေးအင်အားနဲ့သူတို့ဝင်ငွေအရင်းမြစ်နဲ့သူတို့ပါဘို့နဲ့အဆက်အသွယ်လည်းတိတ်မလွယ်လာပါဘူးတလို့ပါပဲသူတို့သဘောနဲ့သူတို့ဆုံးဖြတ်ကြတာတွေရှိပါတယ်အချိန်ကြာမြင့်လာရင်တော့ဒါကိုလည်းပြောင်းလဲရမှာပါတစ်ချိန်တည်းမှာပဲအခုအချိန်ဟာဒီမိုကရေစီအသွင်ကူးပြောင်းရေးအတွက်အတင်းအဆောင်မခံနိုင်တဲ့အချိန်မှာတိတ်အကဲဆက်တဲ့အချိန်မှာဒါကိုနှစ်ဖက်စလုံးကနားလေသဘောပေါက်ပြီးထိမ့်ထိမ့်တိမ့်တိမ့်လှုပ်ဆောင်ကြရမယ့်အချိန်လည်းဖြစ်ပါတယ
်ဟုတ်ကဲ့ရေရှည်စင်ခေါ်မှုတွေအမေကွန်တစ်ခုကိုလည်းမေ့ချင်ပါတယ်ဒီချိန်မှာအခုလောလောဆယ်ဖွဲ့စည်းပုံအရအနိုင်ရတဲ့အတိုက်ခံပါတီကအနာလွှဲပြောင်းရယူသည့်တိုင်အောင်စစ်တပ်ဟာဥထုပ်ရေးရန်တရမှာနေရာတော်တော်များများကြီးစိုးထားမှာဖြစ်ပါတယ်ကျွန်တော်အစောတုန်းကဆွေးနွေးခဲ့သလိုဆိုတော့စစ်တပ်ဟာဒီလိုလွှမ်းမိုးငှက်တဖြည်းဖြည်းနောက်ဆုတ်သွားအောင်ဆောင်ရွက်ဖို့ကိစ္စ NLD အနေနဲ့နာဂတ်မှာလွယ်လင်းတကူဆောင်ရွက်ဖို့ဖြစ်နိုင်လိမ့်မယ်လို့ထင်ပါလားခင်ဗျာ
I think it will take time the military is going to have to feel comfortable
အချိန်ယူရလိမ့်မယ်ထင်ပါတယ်စစ်တပ်အနေနဲ့စိတ်ချလက်ချဖြစ်ဖို့လိုအပ်ပါတယ်အယက်သားအစိုးရဟာသူတို့စစ်တပ်အကျိုးကိုကာကွယ်လိမ့်မယ်ဆိုတာယုံကြည်သွားဖို့လိုပါတယ်နိုင်ငံတော်ဘတ်ဂျက်မှာစစ်တပ်အတွက်ခွဲဝေပေးမှုကိုအနည်းငယ်စောင့်ကြည့်ပါလိမ့်မယ်တိုင်းပြည်ရဲ့နေမီတည်တံ့ခိုင်မြဲရေးအချုပ်ချအာဏာကာကွယ်ရေးကိုသူတို့ပဲလုပ်နိုင်တယ်လို့စစ်တပ်ကခံယူလာတာပါဆိုတော့နိုင်ငံရေးတည်ငြိမ်မှုစီးပွားရေးတည်ငြိမ်မှုတွေတိုးတက်ဖွံ့ဖြိုးလာအောင်လှုပ်လှနိုင်တာနဲ့အမျှစစ်တပ်ရဲ့အခမ်းကဏ္ဍတဖြည်းဖြည်းလျော့နေသွားလိမ့်မယ်လို့ယူဆပါရယ
်ဒါပေမဲ့မြန်မာနိုင်ငံမှာအခုခါမှာဘယ်တိုင်းရင်းသားအင်အားစုကမှခွဲထွက်မယ့်စကားကိုမပြောကြပါဘူးပြည်ထောင်စုပြိုကွဲရေးဆိုတာလည်းပဲစဉ်းစားစရာမလိုတော့ဘူးဒါကိုစိုးရိမ်နေတယ်ဆိုတာလည်းပဲအခြေအမြင့်မရှိတဲ့စိုးရိမ်မှုဟာမြန်မာပြည်သူတွေသာမကသုံးသပ်သူတွေကလည်းပဲဒီတိုင်းပဲပြောနေကြပါပြီဒါကိုမှဒီပြည်ထောင်စုပြိုကွဲမှာစိုးရိမ်လို့ငါတို့ဆက်လက်ပြီးစီနေမယ်ဆိုတော့သစ္စာမဲ့တာအာဏာယူထားခြင်းလို့ရမဲရှာတာအကြောင်းပြတာဆိုပြီးတော့လေလူကသုံးသပ်ကြပါတယ်ဒါကဘာပြောချင်မှလဲရော
Well it's one good reason why according to me a very high priority for Aung San Suu Kyi and the NLD
ကျွန်တော်သဘောပြောရရင်တော့ဒီအချက်မှာကောင်းတာတစ်ခုကဒေါ်အောင်ဆန်းစုကြည်အနေနဲ့အပြစ်ခတ်ရစဲရေးငြိမ်းချမ်းရေးစစ်ဆေးမှုကိုအရှိန်မပြတ်ဆက်လုပ်ဖို့ကိစ္စစစ်မှန်တဲ့သဘောတူညီချက်ပြည်လုံးကျွတ်အကျုံးဝင်တဲ့အပြစ်ရစဲရေးသဘောတူညီချက်ဖြစ်အောင်ဆက်လက်ဆောင်ရွက်ရမယ်ဆိုတာကိုထိတ်တန့်ဦးစားပေးလှုံ့ဆော်ရမယ်ဆိုတဲ့အချက်ပါပဲအဲဒီကတဆင့်ရေရှည်တည်တဲ့ခိုင်မြဲစေမယ့်ငြိမ်းချမ်းရေးသဘောတူညီချက်ကိုဗဟုအစိုးရနဲ့တိုင်းရင်းသားတွေအကြားရရှိအောင်အစောတလင်ဆက်လက်လှုံ့ဆော်ရပါလိမ့်မယ်ဒါကိုလှုံ့ဆော်ရမှာစစ်တပ်ကိုလည်းပါဝင်စေဖို့လိုအပ်ပါတယ်စစ်တပ်ဟာဒီကိစ္စမှာတိတ်အရေးကြီးပါတယ်အစိုးရအသည့်အတွက်ဒီကိစ္စဟာအရေးကြီးဆုံးပါဒါကိုမလုပ်နိုင်ရင်တိုးတက်ဖွံ့ဖြိုးမှုတိတ်ရှိလာနိုင်မှာမဟုတ်ပါဘူးဒါရီပြည်လင်မှပြည်သူလူထုဘဝအခက်အခဲတွေပြေလျော်ပြီးတိုင်းပြည်လည်းဖွံ့ဖြိုးတိုးတက်လာမှာဖြစ်ပါတယ
်ကျော်စင်သားရဲ့အပတ်စဉ်မြမအရေးသတင်းသုံးသပ်ချက်ကိုနားဆင်ခဲ့ရတာပါအခုဆက်လက်ပြီးတော့သူယုံကြည်ရာအစီအစဉ်မှာဒီမိုကရေစီအနှစ်သာရနဲ့လူ့အဖွဲ့အစည်းကြီးတို့ရဲ့စုပေါင်းတာဝန်ယူဆုံးဖြတ်မှုအခမ်းအနားတွေနဲ့ပတ်သက်ပြီးလွတ်လပ်စွာတွေးခေါ်သူများအဖွဲ့ကမှတ်သိနေဦးကသူယုံကြည်ရာကိုပြောပြထားပါတယ်မမိုးဖြူကအစီအစဉ်တင်ဆက်ထားပါတယ်ရှင
်ဒီမနက်ငယ်မှာပေါ့နော်ကိုကြီးကိုနန်းနေနေရရတယ်ကိုကြီးကိုကိုသူနေနေရရတယ်ဆိုတာကိုအခုဒီဆက်စကုံးနေရတယ်ပေါ့နော်နန်းနေလေးကြီးနန်းတော်ကြီးကိုပဲကြည့်ဆိုတော့ဒါတစ်ခါကြည့်ရင်တော့ဒီတမိုင်းစင်လာတွေကိုပြသနိုင်တဲ့အတွက်ခုံးကြီးကောင်းတော်လေတစ်ခါမှကြည့်လို့ရှိတာငုံးကြီးတွေရှိနေတယ်ဒီငုံးကြီးတွေဟာဟိုကိုယ့်ရဲ့ပေါ်မှာအရှင်သခင်တူဦးကိုယုံကြည်အားကိုရတူဦးရှိမှပဲဟိုလုံခြုံသိခရတော့မယ်ဆိုရစိတ်အင်းသားမျိုးတွေဖြစ်တယ်ဒါအင်တန်ဝမ်းနည်းစရာကောင်းတယ်အဲ့အရည်နဲ့ကြီးပြင်းလာတယ်တခါလွတ်လပ်ရေးကြိုးပမ်းကြတယ်လွတ်လပ်ရေးကြိုးပမ်းတော့လေမြန်မာနိုင်ငံရဲ့ပထဝီအမျိုးအစား၊ကွာခြားမှုအပေါ်မှာဟိုနေထိုင်ကြတဲ့လူအမျိုးမျိုးပေါ့နော်လူမျိုးအမျိုးမျိုးရှိတယ်လူတန်းစားလူထုလူတန်းစားအမျိုးမျိုးရှိတယ်ကိုယ်ခွင့်ရံကြီးရအမျိုးမျိုးရှိတယ်ဒီလူတွေဟာဒါဟာငါတို့ရဲ့ပထဝီအပေါ်မှာရှိတဲ့မြန်မာနိုင်ငံဖြစ်တယ်နိုင်ငံရဲ့လွတ်လပ်ရေးကိုငါတို့အတူတူစူးစမ်းရမယ်
ငါတို့ပြည်ရင်မဟုတ်တဲ့တခြားသောပြည်ရင်ကလာအုပ်ချုပ်တာကိုလက်မခံဘူးဆိုတဲ့စိတ်နဲ့တော်နိုင်တယ်။ဆိုတော့လူလက်ရေးကြိုးပမ်းတယ်လို့ပြောတော်လေတစ်ဖက်မှာပြည်ရင်ဆိုတာအရှင်ဆိုတာကိုညှော်မှန်းတဲ့အငုံစိတ်ကဆက်ပြီးပါလာနေတယ်။တခြားလူလက်ရေးကြိုးပမ်းရဲ့နောက်ကနိုင်ငံရေးကွန်ရိုးမှုနိုင်ငံရေးတိုးတက်မှုနဲ့အတူလို့ဒီမှာနိုင်ငံရေးနိုင်ငံရေးအခင်းကြီးနေအားကြီးပြောင်းလဲသွားတယ်ဒီစစ်တီဖြစ်ကြတယ်ပေါ့နော်အဲ့မှာခါလေစစ်တပ်ကအာဏာသိမ်းလိုက်တယ်စစ်တပ်အုပ်ချုပ်ရေးလုပ်တယ်လုပ်တဲ့ချိန်မှာလည်းပဲစစ်တပ်ရဲ့အုပ်ချုပ်ခံနေရတဲ့ GB ရဲ့မှာလည်းပဲခုနကအငုံးစိတ်ပေါ်မှာပဲတက်ပြီးတော့ကြီးထွားလာခဲ့တယ်ဆိုတော့မြန်မာနိုင်ငံရဲ့ခေါင်းဆောင်မှုကိုအကြည့်လိုက်ရင်တူအကောင်တူရောက်ကောင်းပေါ်မှာမိခိုးရဲ့ခေါင်းဆောင်မှု practice တွေရှိလာခဲ့တယ်အပင်းဖွဲ့နဲ့ဟိုဥဆောင်နဲ့ team leadership ကိုဥဆောင်နဲ့အုပ်စုလိုက်ခေါင်းဆောင်နဲ့ခေါင်းဆောင်မှု practice ကမရှိတဲ့လောက်ရှိခဲ့တယ်ဖြစ်နေတာပေါ့နော်ဆိုတော့အခုမြန်မာနိုင်ငံကပြောင်းလဲခြင်းကဘယ်လိုသွားတာလဲဆိုတော့ democracy သမိထူထောင်ခြင်းဆိုရယ်ပြောင်းလဲခြင်းကိုသွားတယ်ဆိုတော့ democracy သမိဆိုတာကဟိုအုပ်စုလိုက်ခေါင်းဆောင်ရတဲ့အုပ်စုလိုက်ကိုစားပြုရတဲ့ခေါင်းဆောင်မှုမျိုးရှင်းသုံးရတာဖြစ်တယ်ဆိုတော့အဲ့ဒီခါမှာခုနကအငုံစိတ်ကြီးအမြင့်တွေလာခဲ့တဲ့ဟိုလူမျိုးကြီးဆန်တဲ့စိတ်ကြီးဟိုကောင်းဆောင်မှုပေါ်မှာပဲမိခိုအားထားရတဲ့စိတ်တည်နေတာအဆင်ပြေမဖြစ်နေဘူးလို့ကျွန်မမြင်နေပေါ့နော်ဆိုတော့တကယ်လွတ်လပ်၍တရားမျှတသောဒီမိုကရေစီလို့ပြောမယ်ဆိုရင်လူတိုင်းဟာတန်းတူညီမျှမှုရှိနေရမယ်လူတိုင်းဟာဆုံးဖြတ်ပိုင်ခွင့်မှရှိနေရမယ်လူတိုင်းဟာသူ့ရဲ့ဆုံးဖြတ်လိုက်တဲ့ဆုံးဖြတ်ပိုင်ခွင့်သူ့ရဲ့ရွေးချယ်ပိုင်ခွင့်အရာတာဝန်ယူမှုတွေရှိနေရမယ်ကျွန်မယုံကြည်တာကတော့မြန်မာနိုင်ငံရဲ့တကယ်ဖြစ်ပြောင်းပြီးဟောသွားမယ်ဒီမိုကရေစီဆန်နှုံးကိုရမယ်ရဖို့ရအတွက်ဆိုတော့မြန်မာနိုင်ငံသားအားလုံးမှာရှိတာဝန်ရှိနေတယ်။အစုအဖွဲ့ဆုံးဖြတ်ချက်မျိုးအစုအဖွဲ့ရဲ့တာဝန်ယူမှုမျိုးတာဝန်ခံမှုမျိုးဖြစ်အောင်ပြုနေရမယ်။နောက်ဆုံးရကိုလက်ရှိအစိုးရကသိကြတာဝန်ပေးပြောင်းတယ်ဆိုတော့တုံ့ထုံလုပ်နေမျိုးရှိရပါမယ်။နောက်တစ်ခါနောက်တက်လာမယ့်အစိုးရကလည်းပဲဘယ်ပါတီကပဲဖြစ်ဖြစ်ပေါ့နော်။တကယ်ဒီမိုကရေစီအနှစ်သာရဖြစ်တဲ့လူအများပါဝင်ဆုံးဖြတ်ချနိုင်ခြင်းလူအများပါဝင်လုံဆောင်နိုင်ခြင်းဆိုတဲ့ဟိုကျတာမှုအခြေခံတရားမှုအခြေခံကိုမူတည်ပြီးတော့ team work ဖြစ်ခြင်း team decision ဖြစ်ခြင်း team leadership ဖြစ်ခြင်းကိုလုံဆောင်ရပါမယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်သူယုံတီယာအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်
အမေရိကန်ဆိုးရွားရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
။ကမ္ဘာမှာလူဦးရေတစ်နေ့တခြားတိုးလာနေတာမို့စွန့်ရင်လူအပ်ချက်တွေရှိလာမှာကသိချမ်းနေပါတယ်။ဒါကြောင့်ရနိုင်တဲ့ဘယ်နေရာကမဆိုစွန့်ရင်ကိုတိုးပြီးထုတ်ဖို့လုပ်နေကြတာမို့ဒီထုတ်လုပ်မှုတွေကိုတန့်ရှင်းပြီးတရှိခန္ဓာမျိုးဖြစ်အောင်ပြောင်းပြစ်ဖို့အတွက်စ조사ကြရမှာဖြစ်ပါတယ်။ဒီကနေ့ကမ္ဘာလူဦးရေဟာတန်ပေါင်း 9,300 လောက်ရှိပါတယ်။ဒီထဲမှာတန်းနဲ့ချီတဲ့လူတွေဟာစွန့်ရင်ကိုကောင်းကောင်းမရဘဲတက်စင်မီနဲ့လက်လန်းမမှီသူကလူတန်းပေါင်း 1,000 လောက်ကိုရှိနေတာပါ။ဒါကြောင့်လူတန်းပေါင်း 9,000 လောက်ဖြစ်လာမယ်။တက်ကရက် 2,050 လောက်ရောက်လာရင်တက်စင်မီလူအပ်သူပေါင်းကတန်း 3,000 လောက်ရှိလာနိုင်တာမို့လူအပ်မဲ့စွန့်ရင်အတွက်အခုထက်ရာဂိုင်နှုန်း 80 ထက်မနည်းပိုးပြီးထုတ်ဖို့အတွက်လူအပ်လာမှာဖြစ်ပါတယ်။ရေရိုအတွက်စဉ်းစားရင်တော့ဒီပမာဏဟာထိတ်လန့်စရာဖြစ်ပါတယ်။လာမယ့်15နှစ်အတွင်းကမ္ဘာကြီးမှာလက်ဆက်စွန့်ရင် gigawatts 9500လောက်ပိုးပြီးထုတ်လာမယ်လို့ခန့်မှန်းနိုင်ကြောင်းနဲ့ဒါဟာလက်ရှိကမ္ဘာတဝန်းသုံးဆဖို့ထုတ်လုပ်နေကြတဲ့လက်ဆက်စွန့်ရင်အားလုံးပေါင်းရဲ့ပမာဏနဲ့ညီမျှတယ်လို့ American နိုင်ငံစီးပွားဖွံ့ဖြိုးမှုစွန့်ရင်နဲ့တဘာဝဝန်ကျင်ဆိုင်ရာလက်ထောက်နိုင်ငံခြားရေးဝန်ကြီး Catherine Novelli ကပြောပါတယ်။တစ်ချိန်တည်းမှာပဲကမ္ဘာရာသီဥတုပြောင်းလဲမှုကိုထိန်းချုပ်နိုင်ဖို့အတွက်စွန့်ရင်ခန္ဓာကနေဖန်လောင်အိမ်တန်းတွေထောက်လွှတ်မှုပမာဏကိုရာနှုန်း60ကနေ80အထိရှော့ချနိုင်အောင်လုပ်ဖို့လိုအပ်နေတယ်လို့လည်းပြောပါတယ်။စွန့်ရင်ထောက်လွှတ်မှုအတွက်တိုးတက်တဲ့ဤပညာတွေထဲမှာအကောင်းဆုံးတစ်ခုကတော့အခွက်ချမီးဖြန့်ဝေတာပါဝင်လက်စင်မီးဖြန့်ပြူးရေးစနစ်ကိုနေစွန့်ရင်ကထောက်လွှတ်တဲ့စွန့်ရင်တွေနဲ့ဆိုလာပြားတွေကနေတဆင့်ပေးတာလို့လည်းလက်ထောက်နိုင်ငံခြားရေးဝန်ကြီး Novelli ကပြောပါတယ်။ဒါအပြင်ဆိုလာပြားတွေလိုကာဗွန်ထောက်လွှတ်မှုနည်းတဲ့ဤပညာတွေဟာဇီဝလောင်စာကနေထုတ်လုပ်တဲ့နည်းပညာတွေထက်ပ ိုဈေးသက်သာပြီးရဖို့လည်းပိုပြီးလွယ်ကူတာမို့နောက်မှဒီလိုပြင်းပြဆွရင်အစားထိုးလောင်စာတွေနဲ့ထုတ်လုပ်ပြီးဆွရင်ဖြန့်မြူးမှုတွေကိုကြဲကြဲပြန့်ပြန့်လုပ်တော့မယ်လို့လည်းပြောပါတယ်။လာမယ့်2020မှာလူသန်းပေါင်း900ကျော်အတွက်ဆွရင်ဝန်ဆောင်မှုတွေနဲ့ဆွရင်ထုတ်လုပ်မှုတွေကိုတန်ရှင်းနဲ့ဆွရင်နဲ့ပေးဝေဖို့အမေရိကန်ပြည်ထောင်စုကမကြသေးခင်ကပဲတန်တိတ်ထန်ချခဲ့တယ်လို့ဆိုပါတယ်။ဒါဟာ USAID ရဲ့အာဖရိကဆွရင်စီမံကိန်းကနေဒေါ်လာ85သန်းချိငွေချပေးအာဖရိကတိုက်ဆာဟာရာတောင်ပိုင်းနိုင်ငံတွေအတွက်ပြည်မြဲဆွရင်ရင်းနှီးမြှုပ်နှံမှုနဲ့အကွက်မချတဲ့လျှက်စစ်ပေးဝေမှုတွေတိုးလုပ်သွားဖို့ကင်ညာနဲ့နိုင်ဂျီးရီးယားနိုင်ငံတွေမှာနေအောင်ချီဆွမ်းအင်ကိုလူနေအိမ်တွေမှာသုံးနိုင်ဖို့ Overseas Private Investment Corporation ကနေချင်းဝေဒေါ်လာတန်း20ဘန်နင်းမှာအကွက်မချတဲ့လျှက်စစ်ပေးဝေမှုအတွက် Millennium Challenge Corporation ကနေဒေါ်လာ46သန်းပေးတာတွေပါဝင်ပါတယ်ဆွမ်းအင်ကန္တာအတွက် American ပြည်တော်စုကထားရှိတဲ့ရည်မှန်းချက်ကတော့တက်ကြွ2030ရောက်ရင်တန့်ရှင်းပြီးတားရှိခံတယ်လို့လူတိုင်းလဲတက်နိုင်မဲ့အားထားနိုင်တဲ့စွန့်ရည်မျိုးကိုအားလုံးရစေဖို့ဖြစ်ပါတယ
်။အမေရိကန်စိုးရိမ်သဘောထားအမြင်အားဖို့ကိုတင်ပြလို့ပြီးပါပြီ
။အခုထုတ်လွှင့်ခဲ့တာကတော့အမေရိကန်စိုးရိမ်ရဲ့သဘောထားအမြင်ဖြစ်ပြီး VOA ရဲ့အားဖို့မဟုတ်ကြောင်းအသိပေးအပ်ပါတယ်ရှင်။VOA ရဲ့အစီအစဉ်ပြီးဆုံးပါတော့မယ်။အခုတော့သတင်းအကျဉ်းချုပ်ကိုဥဆန်မိုးဝေကကြေညာပေးပါမယ်ရှင
်။ Paris, Beirut နဲ့ Tunis အစရှိတဲ့မြို့တွေကတိုက်ခိုက်မှုတွေကို IS Islamic စစ်သွေးကြွတွေကသူတို့စီစဉ်တိုက်ခိုက်ခဲ့တာပါလို့ပြောဆိုခဲ့ပြီးတဲ့နောက်အခုသတင်းပတ်ကောင်မှာကျင်းပမယ်။ကျေးဇူးတော်နေ့အခါသမျှမှာအကြမ်းဖက်သမားတွေရဲ့ချိန်ချောက်မှုမရှိစေရဘူးလို့ American သမ္မတ Barack Obama ကပြည်သူလူထုကိုအမခံချက်ပေးပြောဆိုလိုက်ပါတယ်။သမ္မတဘရက်အိုဘားမားကအမေရိကန်ပြည်ထောင်စုရဲ့ပြည်သူလူထုထံကို6မိနစ်ကြာထုတ်ပြန်တဲ့ဗိုလ်ထူးနဲ့ကြေညာချက်မှာအမေရိကန်ပြည်ထောင်စုအကြမ်းဖက်မှုတံပြန်ချိန်မုံရေးစစ်တပ်ထောက်လှမ်းရေးနဲ့ရဲတပ်ဖွဲ့ဝင်တွေဟာပြည်တွင်းကိုပြည်ပမှာပါဖြစ်နေတဲ့ချင်းချောက်မှုတွေကိုတစ်ချိန်လုံးစောင့်ကြည့်နေပါတယ်လို့ပြောဆိုလိုက်ပါတယ်။တကယ်တိကျတေကြတဲ့ယုံကြည်ရတဲ့ချင်းချောက်မှုမျိုးကြုံရပြီဆိုရင်ပြည်သူလူထုကိုအသိပေးမှဖြစ်ပါတယ်။ပြည်သူလူထုအနေနဲ့ကိုလှုပ်ဆရာရှိတာကိုပုံမှန်တိုင်းနုံနုံကြကြလောက်ကင်နိုင်စေဖို့အတွက်လူရိုးလှုပ်ဆင်ဖြစ်ပါတယ်ဆိုပြီးတော့သမ္မတအိုဘားမားကပြောဆိုလိုက်တာပါဒီလဆော်တော်ပိုင်းပြင်သစ်နိုင်ငံပဲရစ်မြို့ကိုအကြမ်းဖက်တိုက်ခိုက်မှုခံခဲ့ရပြီးတဲ့နောက်ဘယ်လ်ဂျီယံမြို့တော်ဘရပ်ဆဲလ်မှာတိုက်ခိုက်ခံရမယ့်အန်ဂျယ်ရီရှိနေတာကြောင့်တမျိုးလုံးအဝင်ထွက်သွားလာမှုတွေမလုပ်ဖို့အတွက်ပိတ်ပင်ခဲ့ရပြီး၄ရက်အကြာမနေ့ကဗိုလ်ထူးနေ့ကတော့လက်နက်ကင်ရဲအရာရှိတွေနဲ့လုံခြုံရေးစောင့်ကြပ်မှုတွေနဲ့စာတင်ကြောင်းတွေမိသားဘူရာယုံတချို့တဝက်လောက်ကိုပြန်ပြီးတော့ဖွင့်ပေးလိုက်ပါတယ်ဒါပေမဲ့လည်းစိုးရင်ရလောက်တဲ့တက်ခက်ခံရမယ့်ချင်းချောက်မှုရှိနေပုံပဲလို့အာနာဘိုင်တွေကပြောဆိုထားတဲ့အတွက်ဘရပ်ဆဲလ်မှာအမြင့်ဆုံးအဆင့်သတိပေးချက်ထုတ်ပြန်ထားစေလဲဖြစ်ပါတယ်။ရုရှားတိုက်လေယာဉ်ကိုတူရကီနိုင်ငံကပစ်ချလိုက်တဲ့လုပ်ရက်ဟာကြိုတင်စီစဉ်ဆောင်ရွက်တဲ့ရန်စတဲ့လုပ်ရက်ဖြစ်ပေါ်ရှိတဲ့အကြောင်းရုရှားနိုင်ငံရဲ့ဝန်ကြီးဆာဂျီလာဗရော့ဖ်ကဗိုလ်ထူးနေမှာပြောဆိုပါတယ်။ဒါပေမဲ့ရုရှားဟာတူရကီနဲ့စစ်မတိုက်ပါဘူးလို့ပြောဆိုပါတယ်။ဒီဖြစ်ရကြောင်တူရကီနိုင်ငံရဲ့ဆက်ဆံရေးကိုရုရှားဘက်ကပြန်ပြီးတော့သုံးသပ်ရမှာဖြစ်တယ်လို့လေမစ္စတာလက်ဘရော့ကပြောပါတယ်သူအနေနဲ့တူရကီနိုင်ငံကိုတွားရောက်ဖို့အစီအစဉ်ကိုလည်းဗိုလ်ထူးနေမှာဖြတ်သိမ်းလိုက်ပါတယ်အမေရိကန်တပ်ဖွဲ့တွေကအာဖဂန်နစ္စတန်နိုင်ငံကွန်ဒူးစ်မြို့ကဆေးရုံတင်ကိုပစ်မှတ်လို့အထင်မှားပြီးတော့နိုင်ဝက်ကြာတိုက်ခိုက်ခဲ့တဲ့အတွက်ဆရာဝန်အများပြားနဲ့လူနာတွေအပါအဝင်လူပေါင်း30မကတေဆုံးခဲ့ရတယ်လို့အမေရိကန်စစ်ဖက်စုံစမ်းရေးတခုကပြောဖော်ပြလိုက်ပါတယ်တာလီဘန်နဲ့တင်းပိုက်ထားတယ်လို့ယုံကြည်ရတဲ့အမျိုးသားလုံခြုံမှုညွန်ကြေးဌာနအဆောက်အဦတစ်ခုကိုအမေရိကန်လေကြောင်းကနေကူတိုက်ပေးဖို့အတွက်အာဖဂန်တပ်ဖွဲ့တွေကတောင်းဆိုခဲ့တယ်လို့အာဖဂန်မှာရှိတဲ့အမေရိကန်နိုင်ငံတကာတပ်ဖွဲ့တွေရဲ့တပ်မှုဘုတ်ချုပ်ကြီးဂျွန်ကမ်ဘယ်ကပြောဆိုပါတယ်အဲ့ဒီအဆောက်အဦအစားနယ်စည်းမထဆရာဝန်များအဖွဲ့ MSF ရှိကုသိုလ်ပြည့်စေရုံကို AC-130 စစ်တပ်နဲ့လေရင်ကအကြိမ်ပေါင်း200ကျော်ပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့အစီအခံသားမှာဖော်ပြထားပါတယ်
တရင်ချင်းချုပ်ကိုဥဆံမိုးဝေကကြေညာပေးခဲ့တာပါဒီကနေ့အစီအစဉ်ထုတ်လုပ်ရေးမှုကကိုရဲခေါင်ဖြစ်ပြီးအင်ဂျင်နီယာကတော့ဒါရော့စမစ်ဖြစ်ပါတယ် VOA အစီအစဉ်ကိုနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ကျွန်မရှားဖောင်ပါ
The This program has come to you from the Voice of America, Washington.